Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA American တန်ကနေ2019ခုနှစ်ဇွန်လ10ရက်တနင်္လာနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ1925 32နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။တနင်္လာညရဲ့အစီအစဉ်မှုကကျမစုမော်ပါရှင်
။ကျမကတော့စုမြတ်မော်ပါ။အမေရိကန်နဲ့မက္ကဆီကိုကြားမှာလူဝင်မှုကြီးကြပ်ရေးအတွက်အရေးကြီးတဲ့နောက်ထပ်သဘောတူစာချုပ်ချုပ်ဆိုနိုင်ခဲ့တယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောကြားလိုက်ပါတယ်။ဗြိတိန်မှာတော့ယာဒုကနေဆင်းပေးခဲ့တဲ့ဗြိတိန်ဝန်ကြီးချုပ်ထရီဇာမေးနေရာမှာအစားထိုးတာဝန်ယူမဲ့သူရွေးချယ်ရေးလုပ်ငန်းစဉ်တွေကိုစတင်နေပါပြီ။ဒီလိုနောက်ဆုံးရသတင်းတွေကိုကိုဝင်းမင်းနဲ့ကြေညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။တနင်္လာညရဲ့ထိတ်တဲရောက်သတင်းလွှာတွေကတော့ရခိုင်ပြည်နယ်အတွင်းကနောက်ဆုံးရသတင်းတွေနောက်ပြီးတော့ချင်းပြည်နယ်အစိုးရအဖွဲ့ဝန်ကြီးအပါအဝင်ဘာသာရေးကောင်းဆောင်တွေကို Facebook လူမှုကွန်ရက်ကနေအသက်အန္တရာယ်နဲ့ချိန်ချောက်နေတာတွေကိုဖော်ထုတ်အရေးယူဖို့ပြင်ဆင်နေပြီဖြစ်ပါတယ်
။ဒီလိုတွေ့တဲ့နေရာမှာ supply ဆိုပြီးတော့တခါလေအဲ့လိုလိုတင်နေ။ဒီ amount တရားတွေနဲ့တို့ပြီးတော့အဲ့လိုချိန်ချောက်တဲ့ဟာမလို့ဒီဟာတွေကိုဖော်ထုတ်ပြရည်ယူမလို့ပြောတာ
။ဆိုရဖွဲ့ဘက်ကနေအရေးယူဖို့ပြင်ဆင်နေတဲ့အကြောင်းသတင်းပြေဆုံးနောက်ပိုင်းမှာနားဆင်ရပါမယ်ရှင်။နောက်ပညာရေးဝန်ကြီးဌာနကပယ်ဖြတ်လိုက်တဲ့အထမတန်းတင်ရိုးညွန်းမ်းမှာပါတဲ့မဲခွေရဲ့လက်ဆောင်ကဗျာပြန်လဲထည့်သွင်းတင်ကြားပေးဖို့တောင်းဆိုကြတဲ့အကြောင်းနဲ့အတူထိုင်းမြန်မာနယ်စပ်မှာတော့ဗတ်တမ်းပေါင်း300တန်ဖို့ရှိတဲ့မွေးစေဝါးတွေဖမ်းမိတဲ့အကြောင်းစတဲ့သတင်းပေးပို့ချက်တွေကိုနားဆင်ရဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ဝက်မှာတော့စီးပွားရေးခန္ဓာဘလော့ဂါတွေပြောသမျှတက်တက်ရောင်သတင်းလွှာနဲ့အတူသူယုံကြည်ရအစီအစဉ်တွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုအရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုမဆုမြတ်မွန်နဲ့ကိုဝင်းမင်းတို့ကတင်ဆက်ပေးကြပါလိမ့်မယ်ရှင
်။အမေရိကန်ပြည်ထောင်စုနဲ့မက္ကဆီကိုနိုင်ငံကြားမှလူဝင်မှုကြီးကြပ်ရေးနဲ့လုံခြုံရေးဆိုင်ရာနောက်ထပ်သဘောတူညီမှုကိုလက်မှတ်ထိုးခဲ့တယ်လို့သမ္မတဒေါ်နယ်ထရမ့်ကဒီကနေ့ပြောကြားပါရယ်အင်မတန်အရေးကြီးတဲ့သဘောတူညီမှုဖြစ်တယ်လို့သမ္မတကဖော်ပြပြောဆိုပေမဲ့သဘောတူညီချက်အသေးစိတ်ကိုတော့ထုတ်ပြန်ခြင်းမရှိပါဘူးအမေရိကန်ဘက်ကနှစ်ပေါင်းများစွာတည်းကတောင်းဆိုနေတဲ့အချက်တွေကိုမက္ကဆီကိုနဲ့သဘောတူနိုင်ခဲ့တယ်လို့သမ္မတထရမ့်က Twitter ပေါ်မှာဒီကနေ့အစောပိုင်းတုန်းကလည်းရေးသားပါရယ်ဒီသဘောတူညီချက်ကိုမက္ကဆီကိုလွှတ်တော်ကအတည်ပြုဖို့လိုတာကြောင့်တကယ်လို့အတည်မပြုဘူးဆိုရင်သူချင်းချောက်ထားတယ်လို့မက္ကဆီကိုကုန်ပစ္စည်းတွေအပေါ်သွင်းကုန်ခွန်ကောက်ခံမယ်လို့လည်း Twitter ပေါ်မှာရေးခဲ့ပါရယ်ရခဲ့တဲ့သဘောတူညီချက်အသေးစိတ်ကိုမထုတ်ဖော်ဖို့အတွက်နှစ်ဖက်လုံးကတမင်သဘောတူထားကြတယ်လို့လည်း CNBC ရုပ်သံနဲ့မင်းမြန်ကမှသမ္မတကဒီကနေ့ပြောကြားပါရယ်အမေရိကတိုက်အလဲပိုင်းနိုင်ငံတွေကနိုင်ငံပြောင်းအခြေချသူတွေမက္ကဆီကိုနိုင်ငံကိုဖျက်ပြီးတော့အမေရိကန်တွေဝင်လာနေတာတားဆီးနိုင်ဖို့အတွက်မက္ကဆီကိုကဂွာတီမာလာနိုင်ငံနဲ့နယ်စပ်မှာစစ်သား 6,000 ဖြန့်ချထားရေးအစီအစဉ်ပါဝင်တဲ့သဘောတူညီမှုတစ်ခုကိုလည်းနှစ်နိုင်ငံကြားမှာတောက်ကြနေတော့ကရရှိခဲ့ပါတယ်အမေရိကန်မှာခိုလုံခွင့်လျှောက်ထားသူတွေကိုမက္ကဆီကိုနိုင်ငံထဲမှာစောင့်နေခွင့်ပေးဖို့လဲသဘောတူညီချက်ထဲမှာပါဝင်ပါတယ်။မက္ကဆီကိုနယ်စပ်ကနေနိုင်ငံပြောင်းလာသူတွေအမေရိကန်တွေကိုတရားမဝင်ဝင်လာနေတာရက်အောင်လို့မက္ကဆီကိုကထိထိရောက်ရောက်မတားဆီးဘူးလို့သမ္မတထရမ့်ကဟိုးအရင်ကအပြစ်တင်ခဲ့ပြီးမက္ကဆီကိုကုန်ပစ္စည်းတွေအပေါ်ဒီကနေ့ကစတင်ပြီးသွင်းကုန်ခွန်ကောက်ခံမယ်လို့ချိန်ချောက်ခဲ့တာပါ။900ကိုင်နှုန်းသွင်းကုန်ခွန်စကောက်မဲ့အစီအစဉ်ကိုရှောင်ရှားနိုင်ဖို့နှစ်နိုင်ငံတာဝန်ရှိသူတွေပြီးခဲ့တဲ့သတင်းပတ်ထဲမှာဆွေးနွေးခဲ့ပြီးတဲ့နောက်တောက်ချာနေမှာသဘောတူညီမှုရရှိခဲ့တာဖြစ်ပါတယ်
။အမေရိကန်နဲ့တရုတ်သမ္မတတို့ဒီလကုန်တွေ့ချိန်မှာတရုတ်ဘက်ကနေကုန်သွယ်ကိစ္စရှေ့ဆက်မညှိနှိုင်းနိုင်ရင်အမေရိကန်ဘက်ကလည်းသွင်းကုန်ခွန်ထပ်တိုးကောက်ဖို့ဝန်မလေးဘူးလို့ချိန်ချောက်လိုက်ပါတယ်။ဇွန်လ28ရက်နဲ့29ရက်မှာဂျပန်မှာကျင်းပမဲ့ G20 ကမ္ဘာစီးပွားရေးအကြီးနိုင်ငံတွေရဲ့ထိပ်သီးဆွေးနွေးပွဲထဲမှာတရုတ်သမ္မတရှီဂျင်ပင်ဘက်ကနေရှေ့ဆက်သဘောတူညီမှုရအောင်မညှိရင်အမေရိကန်သမ္မတဒေါ်နယ်ထရမ့်အနေနဲ့တရုတ်သွင်းကုန်ခွန်ထပ်တိုးကောက်ဖို့လုံးဝအသင့်ပဲလို့အမေရိကန်ဘဏ္ဍာရေးဝန်ကြီးကမနေ့ကသတိပေးလိုက်ပါတယ်။အမေရိကန်ဘဏ္ဍာရေးဝန်ကြီးစတီဗန်မနူချင်းကနှစ်နိုင်ငံလက်ရှိရာသီသားသဘောတူညီမှု90ရာခိုင်နှုန်းအထိကြီးကြီးမားမားတိုးတက်လာခဲ့တဲ့အပေါ်အမေရိကန်ဘက်ကရှေ့ဆက်ညှိနှိုင်းဖို့ရှိပေမဲ့တရုတ်ဘက်ကနောက်ပြန်ဆုတ်ချနေတယ်လို့အမေရိကန်ရုပ်သံ CNBC မှာဝေဖန်လိုက်ပါတယ်။ဒါပေမဲ့အခုလိုအမေရိကန်ဘက်ကဆွဆွဲလာတာကိုတရုတ်ဆိုရဘက်ကတော့ပယ်ချထားပါတယ်ခင်ဗျာ။
ဗြိတိန်နိုင်ငံမှာယာလူကနေဆင်းပေးခဲ့တဲ့ဝင်ကြီးချုပ်ထရီဇာမေးနေရာမှာအစားထိုးတာဝန်ယူမဲ့ခေါင်းဆောင်တဲ့ရွေးချယ်တဲ့လုပ်ငန်းစဉ်တွေကိုဒီကနေ့စတင်နေပါပြီ။ Conservative Party ခေါင်းဆောင်တာဝန်ကနေဂျွန်လ9ရက်တုန်းကနှုတ်ထွက်သွားခဲ့တဲ့ဝင်ကြီးချုပ်ဟောင်းမေးရဲ့နေရာမှာတာဝန်ယူဖို့ပါတီခေါင်းဆောင်လောင်ရွေးပွဲမှာလက်ရှိနိုင်ငံခြားရေးဝန်ကြီး Jeremy Hunt နိုင်ငံခြားရေးဝန်ကြီးဟောင်း Boris Johnson တို့အပါအဝင် Conservative Party အမတ်10ယောက်ထက်မနည်းဝင်ရောက်ရှင်းပြနေကြပါတယ်။သူတို့အနေနဲ့ပါတီခေါင်းဆောင်လောင်အဖြစ်ရှေ့ဆက်အရွေးခံနိုင်ဖို့အတွက်ပါတီဝင်တခြား၈ယောက်ရဲ့ထောက်ခံမှုရရှိဖို့လိုအပ်ပါတယ်။ခေါင်းဆောင်လောင်ရွေးပွဲဝင်နိုင်သူအဖြစ်ဒီကနေ့စစ်စစ်တပ်ပတ်ခံရသူတွေကိုတော့ Conservative Party အမတ်313ယောက်လုံးကလာမယ့်ဇာတာပရင်းနေ့ဇွန်လ13ရက်နေ့ကစတင်ပြီးတော့မဲပေးကြမှာဖြစ်ပါတယ်။ ပါတီခေါင်းဆောင်လောင်းနှစ်ယောက်ထဲကျန်တဲ့အထိဂျွန်လ20ရက်နေ့မတိုင်ခင်အဆင့်ဆင့်ရွေးချယ်သွားကြရမှာပါနောက်ဆုံးကျန်နှစ်ယောက်ထဲကမှဘသူကိုပါတီခေါင်းဆောင်တဲ့အဖြစ်ရွေးချယ်တယ်ဆိုတာကိုဇူလိုင်လ22ရက်နေ့မှာပါတီကကြေညာမှာဖြစ်ပါတယ်ဝင်ရောက်ရှင်ပြိုင်နေကြသူတွေထဲမှာနိုင်ငံခြားရေးဝန်ကြီးဟောင်းဘော်ရစ်ဂျွန်ဆန်ကထောက်ခံမှုအများဆုံးရမဲ့သူအဖြစ်နိုင်ငံရေးအကဲခတ်တွေကတုံ့တက်နေကြပါတယ်ကွန်ဆာဗေးတစ်ပါတီခေါင်းဆောင်အဖြစ်အရွေးခံရသူကဗြိတိန်ရဲ့ဝန်ကြီးချုပ်တစ်ဖြစ်လာမှာပါအဲ့ဒီသူအနေနဲ့ပြည်တွင်းရေးရာကိစ္စတွေအပြင်EU ဥရောပသမဂ္ဂတွေကဗြိတိန်နှုတ်ထွက်မဲ့ကိစ္စတွေကိုလည်းဥဆောင်လှုပ်သွားရမှာဖြစ်ပါတယ်
။ Haiti နိုင်ငံ Port au Prince မြို့တော်မှာဒီနေ့ကနေကဆွေးဆန့်ကြေးဆန္ဒပြသူတွေပေါ်ရဲကဖြစ်ခတ်မှုကြောင့်တယောက်ထက်မနည်းသေဆုံးခဲ့ပြီးနောက်မြို့တော်ထဲမှာထိတ်လန့်နေကြပါတယ်။အဂတိလိုက်ဆိုင်မှုကြောင့်သမ္မတ Jovenel Moïse ကိုအစိုးရယာတုကနေဆင်းပေးဖို့တောင်းဆိုပြီးထောင်ထဲချတဲ့ဆန္ဒပြသူတွေဟာလမ်းတွေကိုပိတ်ဆို့ဆန္ဒပြခဲ့ကြတဲ့အတွက်တနင်္ဂနွေနေ့တုန်းကမြို့တော်တစ်ခုလုံးမှာအသွားအလာတွေရပ်ဆိုင်သွားခဲ့ပါတယ်။မတမာမှုအစိုးရဘဏ္ဍာလွဲသုံးစားလုပ်မှုနဲ့ဆွဆွဲခံရတဲ့သမ္မတ Moïse ယာတုကနေဆင်းပေးဖို့တောင်းဆိုကြသူတွေဟာသမ္မတနေအိမ်နဲ့မီတာ50လောက်ထိကိုသွားပြီးဆန္ဒပြခဲ့ကြတာပါ။ဆန္ဒပြသူတွေသမ္မတအိမ်နဲ့မဝင်နိုင်အောင်ရဲတွေကတားဆီးတွေချခဲ့တယ်လို့မျက်ရည်ပုံးတွေပြစ်ဖောက်တစုခွဲခဲ့ပါတယ်။တနက်နေ့ပြစ်ခတ်မှုကြောင့်နှစ်ယောက်တိဆုံပြီးလေးယောက်တန်းရန်ရခဲ့တယ်လို့ရဲတပ်ဖွဲ့ပြောခွင့်ရသူကပြောပါတယ်။ကဲတွေနဲ့ပြစ်ပတ်မှုကြောင့်ရဲရရှိတယောက်ထိခိုက်သွားတယ်လို့လည်းသူကဆိုပါတယ်။တကယ်တော့ဗနီဇွဲလာကနေရေနံဝေရေးသဘောတူစီတင်ရမုံငွေကိုသမ္မတမိုးစ်ကမမှန်မကန်အများထုတ်နေတယ်လို့ဟေတီအထက်လွှတ်တော်ကိုလွန်ခဲ့တဲ့တပတ်ကျော်ကတင်ပြခဲ့ပြီးသမ္မတဘက်ကတော့ဒီဆွဆွဲချက်ကိုညှင်းဆို့ထားပါတယ်ခင်ဗျာ။
အန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိတိုင်းဒိုမီတာ25 kHz 11965တိုင်းဒိုမီတာ32 kHz 9303ညတိုင်းဒိုမီတာ57 kHz 5885တို့ဖြင့်စနေတနင်္ဂနွေမှာတိုင်းနိုင်မီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါရှင
်တနင်္လာနေ့ညပိုင်းနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်ရိုဟင်ဂျာဒုက္ခသည်တွေနေရပြန်ပို့ရေးမှမြန်မာနိုင်ငံဘက်ကပြန်ခေါ်ဖို့လိုလိုလားလားမရှိသလိုဒုက္ခသည်တွေကိုကူညီပေးနေတဲ့နိုင်ငံတကာအဖွဲ့အစည်းတွေကလည်းပြန်ပို့ရေးအစီအစဉ်ကိုကန့်ကွက်နေတယ်လို့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိတ်ခါစီနာကဝေဖန်လိုက်ပါတယ်။မြန်မာဘက်ကဘလို့ပုံစံမျိုးနဲ့မှရိုဟင်ဂျာတွေကိုပြန်မခေါ်ချင်တာကပြဿနာဖြစ်တယ်လို့တနင်္ဂနွေနေ့ညပိုင်းကလုတ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာဝန်ကြီးချုပ်ဟာစီနာကပြောခဲ့တာပါ။ Caucasus ဘဇားကဒုက္ခသည်စခန်းတွေမှာကူညီနေကြတဲ့နိုင်ငံတကာထောက်ပံ့ကူညီရေးအဖွဲ့တွေကလည်းရိုဟင်ဂျာပြဿနာကိုအဆုံးမသတ်စေချင်ကြဘူးလို့ဆွဆွဲပြောကြားပါတယ်။ဘရှန်ချာမာတူအဆိုလှပတဲ့နေအိမ်တွေစောက်ထားပေးပေမဲ့ဒုက္ခသည်တွေကိုအဲ့ဒီကိုပြောင်းရွှေ့မဲ့အစီအစဉ်ပေါ်ထောက်ပံ့ကူညီသူတွေကကန့်ကွက်နေကြတယ်လို့လည်းဆိုပါတယ်။ဘင်္ဂလားပင်လယ်အော်ထဲမှာရှိတဲ့အဲ့ဒီကျွန်းဟာမုတ်တုံရာသီဆိုရင်ရေလွှမ်းတတ်တာမို့ဒုက္ခသည်တွေကိုအဲ့ဒီကိုမပို့ဖို့အတွက်ကန့်ကွက်မှုတွေရှိနေပါတယ်။ရိုဟင်ဂျာဆိုတဲ့အတုံးတုံးကိုလက်မခံတဲ့မြန်မာအစိုးရနဲ့ဘင်္ဂလားဒေ့ရှ်အစိုးရကြားမှာဒုက္ခသည်ပြန်လည်လက်ခံရေးကိုသဘောတူပြီးတော့2018နိုဝင်ဘာလမှာဒုက္ခသည်တွေနေရပြန်ရေးစီစဉ်ခဲ့ပါတယ်ဒါပေမဲ့ဒုက္ခသည်တွေဘက်ကလုံခြုံရေးအာမခံချက်မရှိဘူးလို့ဆိုပြီးမြန်မာနိုင်ငံဘက်ညှင်းဖို့ပြန်ဖို့ညှင်းဆန်နေကြပါတယ်ဒုက္ခသည်နေရပြန်ရေးအတွက်အဓိကအတားအဆီးကမြန်မာနိုင်ငံဖြစ်နေတယ်လို့ဆိုပြီးဒီပြဿနာကိုဇူလိုင်မှာတရုတ်သမ္မတရှီဂျင်ပင်းနဲ့တွေ့ဆုံတဲ့အခါဆွေးနွေးဖြည့်ရှင်းနိုင်ဖို့မျှော်လင့်တယ်လို့လည်းဝန်ကြီးချုပ်ရှိတ်ခါစီနာကသတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်ဘင်္ဂလားဒေ့ရှ်ဘက်ရောက်နေတဲ့ဒုက္ခသည်တွေပြန်လည်လက်ခံရေးနှောက်နှေးရနေရတာကဘင်္ဂလားဒေ့ရှ်ဘက်ကသဘောတူညီချက်တွေအတိုင်းလိုက်ပါဆောင်ရွက်ခြင်းမရှိတာကြောင့်ဖြစ်တယ်လို့မြန်မာအစိုးရတာဝန်ရှိသူတွေဘက်ကလည်းပြောကြားနေပါတယ်
။အိန္ဒိယနိုင်ငံမှာသက်ရှင်နေရွယ်မွတ်စလင်မင်းကလေးတယောက်ကိုမတင်းချင်းတပ်ဖြတ်ခဲ့မှုနဲ့လူချောက်ကိုအပြစ်ရှိတယ်လို့တရားဝန်တစ်ခုကဒီနေ့အမိန့်ချမှတ်လိုက်ပါတယ်။ပြေးခဲ့တဲ့နှစ်ဇန်နဝါရီလတုန်းကမင်းကလေးငယ်ကိုဖမ်းဆီးပြီးဝိုင်းမတင်းချင်းတပ်ဖြတ်ခဲ့သူတွေက၃ယောက်ကိုထောင်ဒဏ်တစ်သက်စီချခဲ့ပါတယ်။ဒါပြင်ဒီ၃ယောက်ကိုဒီမှုနဲ့တခြားပုံမှားတွေနဲ့ထောင်ဒဏ်25နှစ်စီချမှတ်ထားပြီးသားဖြစ်ပါတယ်။နောက်ထပ်၃ယောက်ကိုလည်းတတိယထောက်ထားရဖြောက်ဖြတ်မှုစူးစမ်းမှုနဲ့ထောင်ဒဏ်9နှစ်စီချမှတ်ခဲ့ပါတယ်ဒီအမှုမှာပါဝင်သူနောက်တစ်ယောက်ကိုတော့အပြစ်ကလွှတ်ပေးခဲ့ပြီးအသက်မပြည့်သေးသူတစ်ယောက်ကိုတော့တိကျမှုစစ်ဆေးမှာဖြစ်ပါတယ်သူတို့အားလုံးကတကယ်တော့ဟိန္ဒူဘာသာဝင်တွေဖြစ်ပါတယ်ဂျမ္မူးနဲ့ကက်ရှမီးယားပြည်နယ်တွေကခတ်သူအမျိုးမှာဒီမွတ်စလင်မင်းကလင်းငယ်ကိုလူ၈ယောက်ကဝမ်းပြင်းမတင်းပြုကျင့်ခဲ့တဲ့မှုကိုခတ်သူအမတင်းမှုဖြစ်လူသိများပါတယ်သူတို့ကမင်းကလင်းငယ်ကိုဟိန္ဒူဖျားချောက်တစ်ခုထဲမှာ၅ရက်ကြာပိတ်ထားပြီးဆေးချွေးကအချိန်ချင်းမတင်းကျင့်ခဲ့ကြပါတယ်အဲ့တော့မင်းကလေးကိုလည်းပဲညှစ်မသေးမချင်းကဲနဲ့ထူရိုက်ခဲ့ကြပါတယ်။အဲ့ဒီနောက်သူမရဲ့လောင်းကိုတောထဲမှာသွားဖြစ်ထားခဲ့ကြတာဖြစ်ပါတယ်။အခုလိုရက်ဆက်ကြောက်မဲ့ဖွယ်မတင်းဖြစ်ပွားမှုကြောင့်2018ခုနှစ်ဧပြီလမှာအိန္ဒိယနိုင်ငံတပွင့်လူပေါင်းထောင်တောင်းချီလမ်းပေါ်ထွက်ပြီးနောက်ဒါမျိုးမဖြစ်အောင်တောင်းဆိုဆန္ဒပြခဲ့ကြပါတယ်ခင်ဗျာ။
ရာဇဝတ်မှုကျူးလွန်တယ်လို့မတင်ကားသူတွေကိုတရုတ်ပြည်မှာကြီးမှာအမှုရင်ဆိုင်နိုင်ဖို့ဟောင်ကောင်ကနေလွှဲပေးနိုင်မဲ့ဥပဒေချမ်းကိုလွှတ်တော်မှအတည်ပြုနိုင်ရေးဆက်လုပ်သွားမယ်လို့ဟောင်ကောင်အုပ်ချုပ်ရေးမှူးကဒီကနေ့အခိုင်အမာပြောကြားလိုက်ပါတယ်။ဒီအစီအစဉ်ပေါ် ဟောင်ကောင်မှာအကြီးအကျယ်ဆန္ဒပြမှုတွေရှိနေပေမဲ့လည်းဒီဥပဒေဟာလိုအပ်တယ်လို့အုပ်ချုပ်ရေးမှူးကယ်ရီလမ်ကသတင်းတောက်တွေကိုပြောကြားခဲ့တာဖြစ်ပါတယ်ဒီဥပဒေပြဋ္ဌာန်းဖို့တရုတ်အစိုးရကနောက်ွယ်ကနေဆောင်ရွက်နေတယ်ဆိုတာမဟုတ်ဘူးလို့လည်းသူကညှင်းဆန်သွားပါတယ်ဥပဒေကြမ်းကိုအလွှာဆုံးကစန့်ကျင်သူတိမ့်နေချီတနည်းနည်းနေတော့ကလမ်းပေါ်ထွက်ဆန္ဒပြခဲ့ကြတာမှအခုနှစ်ပိုင်းနဲ့အတွင်းမှာဟောင်ကောင်မှာအကြီးအကျယ်ဆုံးဆန္ဒပြပွဲကြီးဖြစ်ခဲ့ပါတယ်ဆန္ဒပြသူတသန်းလောက်ထိရှိတယ်လို့စီစဉ်သူတွေကပြောပါတယ်ဥပဒေကြမ်းပေါ်စန့်ကျင်ဝေဖန်တဲ့ဆိုင်းဘုတ်တွေအုပ်ချုပ်ရေးမှူးနှုတ်ထွက်ပေးဖို့တောင်းဆိုတဲ့ဆိုင်းဘုတ်တွေကိုကင်ဆောင်ဆန္ဒပြခဲ့ကြတာပါဒီဥပဒေကြမ်းပေါ်လွှတ်တော်မှာဒုတိယကြိမ်အခြေတင်ဆွေးနွေးမဲ့ပုံထုံးနေမှာလဲနောက်ထပ်လူမှုဆန္ဒပြပွဲကြီးလုပ်ဖို့စီစဉ်ထားကြပါတယ်
ကဇက်စတန်နိုင်ငံမှာတနင်္ဂနွေနေ့သမ္မတရွေးကောက်ပွဲကိုမချုံစဘူးဆန့်ကျင်လက်လျှောက်ဆန္ဒပြခဲ့ရမှာဆန္ဒပြသူ900ခန့်ကိုရဲတွေကအတင်းဝင်ဖမ်းခဲ့ပါတယ်ဒီဆန္ဒပြသူတွေကအခုရွေးကောက်ပွဲဟာရုပ်ပြသက်သက်လုပ်တဲ့တရားမဝင်ရွေးကောက်ပွဲဖြစ်တဲ့ဆိုပြီးအခုလည်းလုပ်တာမရှက်ဘူးလားမရှက်ဘူးလားလို့ကြေကျော်ခဲ့ကရဲတွေကလည်းဖမ်းဖို့အမိန့်ကိုမနာခံဘူးနဲ့ပြည်သူတွေပဲရက်တီလာဖို့တိုက်တွန်းခဲ့ပါတယ်ဆိုပြီးတော့လောက်ကလွတ်လပ်ပြေးကြတဲ့ကရေရှည်ဥဆက်လာခဲ့တဲ့သမ္မတနှုတ်ထွက်သွားပြီးသမ္မတနေရာအစားထိုးရွှေ့ချက်ဝတ်ထုတ်တဲ့ဒီရွေးကောက်ပွဲပေါ်ဆန္ဒပြမှုတွေရုံးစံခတ်ဖြစ်ပြီးရဲရရှိသုံးနဲ့တရားရခဲ့တယ်လို့အစီရင်ခံစာတစ်ခုကဆိုပါတယ်ခင်ဗျာ
Direct from Washington, the voice of America, VOA.
တနင်္လာညအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုမဆုမျက်မွန်နဲ့ကိုဝင်းမင်းတို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုအရင်ဆုံးထိတ်တန့်ရောက်သတင်းလွှာတွေကိုတင်ဆက်ပေးကြပါမယ်။ရခိုင်ပြည်နယ်ပုံနှကျွန်းမြို့နယ်ပေါက်တော့ပြင်ဖုန်ကြီးကျောင်းမှာခိုးလုံနေတဲ့ရခိုင်စစ်ဘေးရှောင်ပြည်သူတွေထဲမှာရခိုင်လူမျိုးစုလက်နက်ကိုင်အဖွဲ့ AA နဲ့ဆက်ဆက်ပတ်သက်သူတွေရှိမရှိဆိုတာကိုတပ်မတော်စစ်ကြောင်းကနေစစ်ဆေးဖို့တောင်းဆိုရမှာတော့ဥဆောင်တန်ကားတော်တွေကစစ်ဝတ်စုံတွေနဲ့ဝင်ပြီးစစ်ဆေးခွင့်မပေးတဲ့အတွက်စစ်တပ်ကနေဝိုင်းပတ်ပြီးတော့ပိတ်ဆို့ထားဆဲဖြစ်တယ်လို့ဥဆောင်တန်ကားတော်တွေကပြောပါတယ်ဒီလိုမျိုးပိတ်ဆို့ထားတာကြောင့်ညဘက်မှာတော့စစ်ရှောင်းတွေရဲ့လုံခြုံရေးကစိုးရိမ်စရာဖြစ်နေတာပါ VOA မြန်မာပိုင်းသတင်းတောင်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ
်ဟုတ်ကဲ့ပါစစ်ရှောင်းတွေနေထိုင်တဲ့ပုံနှုတ်ကျွန်းမြို့နယ်ပေါက်တော့ပြင်ကျောင်းဝင်းထဲယူနီဖောင်းနဲ့ဝင်ရောက်စစ်ဆေးခွင့်မပြုတဲ့အတွက်စစ်တပ်ကနေကျောင်းဝင်းကိုဒီမနေ့ကနေညနေပိုင်းထိဝိုင်းပတ်ပိတ်ဆို့ထားကြောင်းဒုက္ခသည်တွေကိုကူညီပေးနေတဲ့ဆရာတော်တဘာဝနတိရှင်ပညာဇောရကအခုလိုမိတ်ကြပါတယ
်ဖြစ်ပြတော့တင်းပါစေဗျာကျောင်းဘက်နေကိုသူတို့အေးအား200လောက်နဲ့ဝိုင်းထားတယ်ဗျာသူတို့ကဒီဒုက္ခသည်တွေကိုစစ်စင်းနင်းနေကြရှိတယ်လို့ပြောပြီးတော့ဝင်ဝင်တောင်းတယ်ဥစဉ်ကသခိုင်းကိုဦးရင်းဆောင်ဖွင့်လာတာဖြစ်တဲ့လို့ဥစဉ်ကဒုက္ခသည်တွေဟာတိုက်ပွဲချီလို့ပြေးလာတာမဟုတ်ဘူးခင်ဗျားတို့ရွာလေးတွေကိုဝင်ပြီးတော့တဆွေးနေနိုင်တဲ့အတွက်သူတို့ကကြောက်လို့ပြေးလာတာခင်ဗျားတို့ယူနေပေါင်းနဲ့ဝင်ရင်အထင်ပြေဘူးရဲဝဲနဲ့ဝင်ပြီးတော့ဖစ်ပါလားဆိုတော့မရဘူးတဲ့ယူနီဖောင်းတွေမှာဒါဆိုတော့လုပ်ဖို့မပြေနိုင်ဘူးလို့ပါပါရေးစာအုပ်ကိုခင်ဗျားတို့ယူနီဖောင်းနဲ့ဝင်ပြီးတော့နေထိုင်ခွင့်လောက်တော့မရှိဘူးလို့ဘုံချောင်းချံဝင်တွေမှာရှိတဲ့တောင်ပေါ်ကိုသူတို့တက်ပြီးတော့တက်ဆွေးနေဝိုင်းထားတယ်ပေါ့ဗျာတောင်ဘက်ကိုတနက်တည်းတည်ထားကြတာပေါ့ချောင်းရှိမှလည်းအများကြီးတောင်ပတ်ပတ်နေမှာ
ဒီကနေ့ညနေပိုင်းထိဝိုင်းပါပိတ်ဆို့ထားတာကြောင့်ညပိုင်းအတွက်အချိန်နှေးဆိုးရိမ်နေရတယ်လို့ဆရာတော်ကစက်မိတ်ပါတယ်
။ဆိုးရိမ်ရတာပေါ့ဗျာ။ဒီညတစ်ညကိုတောင်ဘလို့ဖြတ်ဆန်းရပါမလဲဆိုတဲ့မေးခွန်းထုတ်ပြပေးသွားတယ်။သူတို့ဝင်ပြီးတော့စီးပြင်းပါဦးဆိုညာမဟုတ်ဘူး။မတော်ရော်ဟိုရသက်တောင်ဘက်ကကြောက်တန်းစော်တို့လို့မြောက်ဘက်ကလက်ကာတို့အောက်တိုင်းစော်တို့လို့ဘူးပြောင်ကဟိုဆေးတောင်စော်တို့လို့လုံးမအောင်ဆိုးရိမ်နေကြတာ။ကိုယ်စင်လို့လည်းအဲ့ဒါကိုဆိုးရိမ်နေတာပါ။ကိုကတော့ဒီမှာစခိုင်းပြင်းနေလွတ်တော်တဲ့ကားဒီရသက်တောင်မစ်ဆန်လာနေတာလွတ်တော်ကိုယ်စင်လေးဦးတင်မောင်ဝင်းအင်းလို့ရေမြောက်ကမြားဆောင်ဆရာတော်တို့ရောရောက်နေကြပါလေဗျ။
ပြီးခဲ့တဲ့မေလဆန်းကရတိတ်တောင်မြို့နယ်ကြောက်တန်းရွာသား300နီးပါးကိုစစ်တပ်ကနေဖမ်းထားစဉ်အတွင်းညပိုင်းပြေကမှုတွေဖြစ်လို့လူ6ဦးသေဆုံးပြီး10ဦးတန်ရာရရှိခဲ့ပါတယ်။ဧပြီလ10ရက်နေ့တုန်းကမြောက်ဦးမြို့ရဲတပ်ရင်းတိုက်ခတ်ခံရပြီးနေမြရှင်းလင်းရေးလှုပ်ဆောင်မှုအတွင်းလက်ကကြေးရွာသား28ဦးကိုမြန်မာစစ်တပ်ကဖမ်းဆီးသွားတယ်လို့စင်ဦးကြေးရွာ၊ဘူးရမညူးကြေးရွာ၊ချောင်းသိပ်ကြေးရွာဘက်မှလည်းလက်နက်ကြီးလက်နက်ငယ်ပြေကတိုက်ခတ်မှုတွေရှိခဲ့ပါတယ်။ဒီပြေကမှုကြောင့်အမျိုးသမီး2ဦးသေဆုံးသွားတယ်လို့ချောင်းတိရွာကခလင်းငယ်တို့နဲ့မိခင်ပြည်သူတို့တိခိုက်တန်ရာရရှိခဲ့တဲ့ဖြစ်စဉ်တွေလည်းရှိခဲ့ပါတယ်။ပေါက်တော့ပြင်ဖုန်ကြီးကျောင်းစစ်ဆောင်စခန်းကိုတမတော်ကနေဝိုင်းပါပိတ်ဆို့ထားတာနဲ့ပတ်သက်လို့တမတော်တရင်မှာထုတ်ပြန်ရေးသွင်းရင်းမှုဘုံမှုချုပ်စော်မင်းနှုံးကိုမေးမြန်းရမှာတော့အခုလိုပြောပါတယ်။
ကျွန်တော်လည်းလောလောဆယ်မသိသေးဘူးကြ။ဝိုင်းပါပိတ်ဆို့ဘူးစစ်ဆေးတာမရှိပါဘူးကြ။ကျွန်တော်တို့ကအဲ့ကျောင်းထဲမှာကျွန်တော်သိရတဲ့လောက်ကဘဝလုံးလုံးတာပဲဆိုပါလိမ့်မယ်
။ပေါက်တော့ပြင်ဖုန်ကြီးကျောင်းရောက်စစ်ဆောင်တွေဟာပြီးခဲ့တဲ့ဇွန်လ9ရက်နေ့နဲ့9ရက်နေ့တုန်းကပေါ်နှုံးကျုံမြို့နယ်တွင်ဖြစ်ပွားခဲ့တဲ့ပြစ်ခတ်တိုက်ခိုက်မှုကြောင့်ပေါက်တော့ပြင်ဖုန်ကြီးကျောင်းကိုခိုလုံလာတဲ့ဆစ်ဆောင်တွေဖြစ်ပြီးဥယျာဉ်900ကျော်ရှိနေပါတယ်။ဇွန်လ9ရက်နေ့တုန်းကပေါ်နှုံးကျုံမြို့နယ်တွင်ခမီချောင်းနဲ့ကနားမဲကြီးရွာကြားတမရော်နဲ့ရခိုင်လက်နက်ကိုင်အေအေတို့စိုက်ပွဲဖြစ်ပွားရမှာနှစ်ဖက်တိုက်ခိုက်မှုတွေရှိခဲ့ကြောင်းကိုလည်းတမရော်ဘက်ကအတည်ပြုပြောဆိုခဲ့ပါတယ်။ဒီရက်သက်တစ်ပတ်တွင်ပေါက်တော့ပြင်နဲ့ပေါ်နှုံးကျုံမြို့နယ်တွင်ဆစ်ဆောင် 3,000 နီးပါးရောက်ရှိနေပါတယ်။ရခိုင်ပြည်နယ်စစ်ရေးပဋိပက္ခအတွင်းဇန်နဝါရီလကနေမေလအထိမိနစ်30ထက်တိုက်ပွဲအကြိမ်ကြီး230ကျော်ရှိနေတယ်လို့တိုက်ပွဲငယ်အရေးအတွက်နဲ့ဆိုအကြိမ်900ရှိနေပြီလို့ရခိုင်တပ်မတော်ဘက်ကသတင်းထုတ်ပြန်ထားပါတယ်။တိုက်ပွဲကြောင့်ရခိုင်ပြည်နယ်အတွင်းစစ်ရှောင်ဥယျာဉ် 4,000 ကျော်တိုးပွားလာနေတယ်လို့လည်းစစ်ရှောင်ကူညီပေးဖွဲ့အစည်းအဝေးရှိသူတွေကပြောပါတယ်ခင်ဗျာ။
နိုင်ကိုရင်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်အခုချိန်ထိတော့ဒီပေါတော့ပြေဖုန်ကြီးကြောင့်ပတ်ပတ်လည်မှာတော့လုံကြုံရေးအင်အားကထပ်ပြီးတော့တိုးချထားဆဲဖြစ်တယ်လို့သိရပါတယ်ဆက်ပြီးတော့ချင်းပြည်နယ်ဘက်ကသတင်းကိုဆက်ချင်ပါတယ်ချင်းပြည်နယ်အစိုးရအဖွဲ့ဝင်ကြီးအပါဝင်ဘာသာရေးခေါင်းဆောင်တွေကိုလူမှုကွန်ရက်စာမျက်နှာ Facebook ကနေတဆင့်အသက်အန္တရာယ်နဲ့ချိန်ချောက်နေတာတွေကိုဖော်ထုတ်အရေးယူဖို့ပြင်ဆင်နေကြောင်းချင်းပြည်နယ်စီပင်သားယာရေးနဲ့လျှက်စစ်နဲ့စက်မှုလက်မှုဝင်ကြီးကပြောပါတယ်တစ်ချိန်တည်းမှာပဲရခိုင်လူငယ်ပရဟိတအဖွဲ့ကလည်းသူတို့ကိုအေးအေးနဲ့ဆက်ဆက်တယ်ဆိုပြီးဆွဆွဲတာတွေရှိတာကြောင့်ဥပဒေအရအရေးယူဖို့ဆောင်ရွက်နေပါတယ်သတင်းအပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောသတင်းပေးပို့ထားပါတယ
်ဟုတ်ကဲ့အခုလိုချင်းချောက်တာတွေဆွဆွဲပြောဆိုတာတွေဟာချင်းမျိုးနွယ်စုတွေနဲ့ရခိုင်လူမျိုးတွေရောနှောနေထိုင်တဲ့ချင်းပြည်နယ်ပလဝမြို့မှာအဓိကဖြစ်ပွားနေတာပါ Facebook ကလူမှုကွန်ရက်ကနေချင်းချောက်တာတွေရှိနေတာကြောင့်ရေးယူဖို့ပြင်ဆင်နေကြောင်းကိုချင်းပြည်နယ်အစိုးရစီပင်တာယာရေးလျှက်စစ်နဲ့စက်မှုလက်မှုဝင်ကြီးဦးစိုးထက်ကအခုလိုပြောပါတယ
်ကျွန်တော်ဝင်ကြီးတွေကို online ပေါ်မှာတင်တယ်နောက်ပြီးတော့တခါအရင်ဝင်ကြီးအဟောက်ဦးအိုက်ဇက်ခွန် online မှာတင်တယ်ဟိုတက်ပလိုက်မယ်ရှင်းပလိုက်မယ်ပေါ့အဲ့လိုမျိုးတွေပြောတယ်နောက်တစ်ခါခရီးရန်ဖုန်းကြီးစတီဗင်ဆိုတာကလည်းအော်ဒီလူကိုတွေ့တဲ့နေရာမှာတက်ပလိုက်ဆိုပြီးတော့တခါအဲ့လိုလိုတင်တယ်ဒီအမုံတရားတွေနဲ့လုပ်ပြီးတော့အဲ့လိုချင်းချောက်တဲ့ဟာမလို့ဒီဟာတွေကိုဖော်ထုတ်ပြအေးရမလို့ပြောတာကိုကအကောင့်တူတွေနဲ့ဟိုလုပ်ပြီးတော့မှလူတယောက်ကိုအသက်အရွယ်ချင်းချောက်တဲ့အထိအဲ့လိုဖြစ်လာတယ်ကျွန်တော်ကဒီဟာတွေကိုပြန်ကာကွယ်ဖို့အတွက်အရေးယူရမယ်လို့ပြောတာဆရာ
ဒီလိုချင်းချောက်စာတွေရေးသားတာအကောင့်၁၀ခန်းအောက်ဝင်းကျင်လောက်ရှိပြီးဒီအထဲမှာအစိုးရဝန်ထမ်းတွေလည်းပါဝင်နေတယ်လို့ပြောပါတယ် Facebook ပေါ်ကရေးသားချက်တွေဟာလူမျိုးရေးပြိပခအထိဥတီစေနိုင်တာကြောင့်အရေးယူဖို့ပြင်ဆင်ရတာဖြစ်ကြောင်းလည်းဦးစိုးထက်ကဆက်ပြောပါတယ
်လူမှုကွန်ရက်မှာစောင်းနေတယ်ပြောတာဆိုတာလေးတွေလက်ခံပါတယ်ဒါပေမဲ့အခုလူရဲ့အသံတွေကျွန်တော်ရဲ့အသံတွေတော့မချင်းချောက်လာပြီကျွန်တော်တို့မုန်းတဲ့လူရှိတယ်လို့ချက်တဲ့လူလည်းအများကြီးပဲဆိုတော့ကျွန်တော်တို့ကမုန်းတရားနဲ့အဲ့လိုတိုက်ခိုက်တဲ့လူကိုကျွန်တော်တို့ချက်တဲ့လူကပြန်ဝေဖန်တိုက်ခိုက်ကြတယ် online ပေါ်မှာဘလူးပြန်နာဒါနောက်ဆက်တဲ့လူမျိုးရေးပြဿနာဖြစ်မှာကြာကျွန်တော်တည်ရွားကြည့်ပါလားကျွန်တော်မိသားစုတွေလည်းနေမှာမဟုတ်ကျွန်တော်လူမျိုးတွေလည်းနေမှာမဟုတ်ဘူးအဲ့ဒါတားဆီးဖို့အတွက်ကိုကျွန်တော်တို့ကအဲ့ဒီလိုလေးပြောတာ
တစ်ချိန်တည်းမှာပဲရခိုင်လူမှုကူညီရေးအသင်းတစ်ခုကသူတို့ကိုမဟုတ်မမှန်ဆွဆွဲတာတွေရှိနေတာကြောင့်တရားစွဲဖို့ဆောင်ရွက်နေကြောင်းတင်ထွန်းအောင်ပရဟိတလူငယ်အဖွဲ့ကကိုတင်ထွန်းအောင်ကပြောပါတယ်
ဒီနေ့ကျွန်တော်ဒီကိုနိုင်ခွဲမှာဒီရေးစခင်းမှာသွားပြီးတော့အမှုန်သွားဖွင့်တယ်ပေါ့စခင်းမှုဥဝေလွင်ကတပည့်လောက်စောင့်ကြည့်ပါအောင်လို့အဲ့လိုတော့ပြောလိုက်တယ်ပေါ့ကျွန်တော်ကတည်ထွင်အောင်ပရဟိတလူငယ်အဖွဲ့ဆိုပြီးတော့ကျွန်တော်တို့ကပလက်ဝမှာ2008ခုနှစ်တုန်းကနေစစ်ဘေးရှောင်တွေကိုကူညီတယ်ပေါ့ဒီရခိုင်လူမျိုးတွေကိုဦးစားပေးပြီးတော့ကူညီတယ်အဲကူညီတဲ့အချိန်မှာသူတို့ဒီသူ့ပစမနာတော်တဲ့တွေကဒီသခင်တချို့ကတော့သူတို့ကဗာလဲခိုက်တယ်မလို့အင်းနဲ့ပါဝင်ပက်တင်နေတယ်ဆိုပြီးတော့သူတို့ကဆက်ဆွဲတယ်ပေါ့နော်ငကိုကလေးကတော့ဒီအစိုးရစစ်တပ်ကဒီရခိုင်လူမျိုးတွေကိုစင်စရာဖြစ်နေတဲ့ကြားထဲမှာပို့ပြီးတော့ထင်အောင်ထင်မှဖြစ်အောင်လှုပ်လိုက်တဲ့သဘောဖြစ်နေတဲ့အတွက်ကျွန်တော်တို့ကတရားစွဲဆိုရတာဖြစ်ပါတယ်ပေါ့
လောလောဆယ် Facebook account 3ခုကိုတရားစွဲဖို့ဆောင်ရွက်နေပြီးတပတ်အတွင်းမှာအလားတူစွပ်စွဲတာတွေရှိရင်အမှုဖွင့်မှာဖြစ်ကြောင်းနဲ့နားလည်မှုလွန်မားစေပြီးလူမျိုးရေးအရအမုန်းပွားစေနိုင်တဲ့စွပ်စွဲချက်မျိုးတွေဆက်မလုပ်စေလိုကြောင်းလည်းပြောပါတယ်ပလဝါမြို့နယ်မှာဒီရက်ပိုင်းအတွင်းမှာအစိုးရတပ်မတော်နဲ့အေးအေးအကြားတိုက်ပွဲတွေပြင်းထန်ပြီးပလဝါမြို့ပေါ်ကိုစစ်ရှောင်ပြည်သူ600လောက်ထပ်မံရောက်ရှိလာနေပါတယ်။လောလောဆယ်မှာချင်းလူမျိုးစစ်ရှောင်2600လောက်နဲ့ရခိုင်လူမျိုးစစ်ရှောင်600လောက်ရှိကြောင်းလဲကုညီကယ်ဆယ်ရေးအဖွဲ့တွေကပြောပါတယ်။
ကိုမိုးစောပါရှင်ဆက်ပြီးတော့တိုင်းရင်းသားပါတီတွေစုစုဖွဲ့နေတဲ့သတင်းဆက်ချင်ပါတယ်။ပြည်내အခြေစိုက်တိုင်းရင်းသားပါတီတွေပါတီတစ်ခုတည်းဖြစ်နေပေါင်းစည်းတာနောက်ပြည်내ကိုစားပြုပါတီဖြစ်ဖို့ကြိုးပမ်းလာတာတွေဟာလက်ရှိနိုင်ငံရေးအခြေအနေအရလှုပ်သင့်လှုပ်ထိုက်တဲ့ကိစ္စဖြစ်တယ်လို့တိုင်းရင်းသားပါတီတချို့ကပြောပါတယ်။ဖက်ဒရယ်စနစ်မှာတော့ပါတီတစ်ခုတည်းကိုမဲပေးရွေးချယ်နေတာထက်ပြည်ထောင်စုနဲ့ပြည်내လွှတ်တော်တွေမှာတိုင်းရင်းသားပါတီတွေရဲ့အချိုးအစားညီမျှဖို့တိုင်းရင်းသားပါတီတွေဘက်ကစ조사လာနေတာဖြစ်ပါတယ်ဒီပေါ်မှာတော့တိုင်းရင်းသားပါတီတချို့ရဲ့အမြင်တွေကိုစူးစီးပြီးကိုစော်ထက်ကသတင်းပေးပို့ထားပါတယ
်ဖက်ဒရယ်နိုင်ငံတည်ဆောက်ဖို့ဆိုရင်ပါတီတစ်ခုတည်းကိုမဲပေးရွေးချယ်အလေးထားမှာရွေးနေရလို့တိုင်းရင်းသားပါတီတွေကထောက်ပြနေသလိုလာမယ့်2020ရွေးကောက်ပွဲမှာတိုင်းရင်းသားပါတီတွေပိုပြီးအားကောင်းလာလိမ့်မယ်လို့လည်းအများစုကမျှော်လင့်ထားပါတယ်ကချင်ပြည်နယ်ဒီမိုကရေစီပါတီကချင်ဒီမိုကရက်တစ်ပါတီစီလုံးညီညွတ်ရေးနဲ့ဖွံ့ဖြိုးရေးပါတီကချင်ပြည်နယ်ဆိုတဲ့ပါတီသုံးခုပေါင်းပြီးကချင်ပြည်နယ်ပြည်သူပါတီကိုအခုဇွန်လ9ရက်မှာပြည်အောင်စုလွှတ်တော်ရွေးကောက်ပွဲကော်မရှင်ကခွင့်ပြုလိုက်ပါတယ်။ကချင်မှာအင်အားကြီးမားရဲ့ပါတီဖြစ်လာဖို့အလားအလာရှိကြောင်းနဲ့လာမယ့်ရွေးကောက်ပွဲမှာအနိုင်ရပေမဲ့ဥပဒေကြောင့်အစိုးရဖွဲ့ခွင့်မရှိဘူးဆိုရင်တောင်မှပြည်နယ်လွှတ်တော်ကိုထိန်းချုပ်နိုင်အောင်ကြိုးစားသွားမယ်လို့ကချင်ပြည်နယ်ပြည်သူပါတီဥက္ကဋ္ဌဒေါက်တာတူးကြာကပြောပါတယ
်။အခုလက်ရှိအနေထားကတော့ဒီမိုကရေစီနယ်လမ်းကျောက်။အဲဒါကျွန်တော်ကအဲဒီမိုကရေစီနယ်လမ်းကျောက်ဖြစ်နေရှိတာပေါ့။ 今天都干的了嘛，两个买的有钱的都，然后咱们大家今天我一就看别的，咱就这样弄起来。俺家提高品烂的，能当能当没事嘛？来，这个都俺家么品烂的，过来去不咱就买几几包。那我来说，然后今天嘛，明天两重要就要到嘛。比文具就没看到的台湾，虽然没发现到的台湾，我那个都是追求台湾的，就大家不喜欢。
南门那趟的时候，推推预告牌嘛，前面的梅山那的十七个楼嘛，那也给人清单应当有上的，所以拍卖楼，清那个也应该注意个表话的，清苗大 Democratic Party， 清独大一 Party， 清 Democracy 拍照。第八地的保密，前苗大 Democracy 派出 CNLD 内内，梅拉斯克内亚马台湾巴蒂批给巴的，巴蒂帮是伊啊，罗定内吉萨皮皮，比内古扎比巴蒂苗苗托波拉布嘞，东巴蒂帮他的前苗大 Democracy 派出 CNLD 的赖加乌克达斯兰苏山啊，库鲁表话嘞。
除了家家罗，比内里个古内马赛德罗批评你啦，预告不会来嘛的，哎呀讲古耶。今年个你比方说主要过那边讲的话，是论那样嘛。今年也菩萨对讲的话，露露皮肤哦，你他的喜欢的，那当然阿龙露露嘛，一起下班。
那当时啊，预告不嘛，安德利亚，当然他露露属于名的，比那瑞马吧，那亚个比没。那当时是诈骗预告不嘛了，比那名字嘛，已经那个吧嘞。大家安德利亚，你那西沙多美兰讲嘛，当然他瑞呢不帮商业大户勉强我嘞。那些安那亚安德利亚巴蒂不好刚上都批的，蒙约乌王星。都也得到报告了，面我可都表话嘞。
哦，那那里呢？旅游旅游呢？比如古巴姆嘞，比如比如马梅罗姆嘞，比如比如古沙邦鲁的王庙庙，都那里嘞出来咯。哦，不过嘞，手表牌嘞，这个米亚罗的，旅游旅游牌的呢，就是比如比如古巴姆哦，都进来了，就那面嘛。
旅游事故期间的巴蒂干呢，比那个去比外巴蒂内呢，表来第三步。先答应大家 ，Democracy 破旧 SND 个，阿库从那可能也突变加码表达话的，木话他也不往路上没说因，没对你也破自己加码吧，不比不往路上那里面路 ，SND 也对派推举专业目的三九年啊表话的。
帮水一个咯，直播点你那搞嘛嘞？咱们底下不比咯，确定那个帮水的是啊，也就是交警干他的事咯，木话他也帮水他不搞那路就那方面嘞。那大家么，整了个整了个巴黎咯，穆瓦达去看那巴黎票，就变漂亮的嘞，我讲。过那穆瓦达概念嘞，米蒂不是那么舒服嘞，那等都上当了，就来直播整了洗白嘞。
相比那个绿苗族人民一段，相比那古扎比巴黎内那漂亮的少大步 ，S N D 的送别者啊，蛮安详。但因他巴黎的今年不往上月打下来，撇得那给啥撇将，蒙牙乌昂星啊，表话的。那些比人嘛，南安一把的过在西库西巴的，那些内头有钱，西海呢，先嘛带那把的的阿刚那边，蒙边呢嘛嘞，把的那库帮边，蒙尼牛一把的内呢，梅拉斯可能也个第二问困比较亚他巴的，把的第一天秋木阿刚的罗根嘛，乌布的表演呢，乌秋月嘛，带那里的表演手工的不比阿刚拉那的路，带那把的的出个表话的。
ကိုစောထက်တရင်ပေးဖို့ကြတာဖြစ်ပါတယ်ရှင်ဆက်ပြီးတော့ပညာရေးဆိုင်ရာသတင်းလွှာတပုတ်ကိုတင်ဆက်ပေးကြပါတယ်ပညာရေးဝန်ကြီးဌာနကနေပြီးတော့ပယ်ဖြတ်လိုက်တဲ့အထမတန်းတင်ရိုးညွှန်းနှံပါမဲခွေရဲ့လက်ဆောင်ဆိုတဲ့ကဗျာကိုပြန်လည်ထည့်သွင်းတင် जा ပေးဖို့တောင်းဆိုလိုက်ကြပါတယ်ကဗျာကိုတင်ရိုးညွှန်းတန်းကနေဖြုတ်ဖို့ဆုံးဖြတ်တာဟာလွဲမှားတဲ့ဆုံးဖြတ်ချက်ဖြစ်တယ်ဆိုပြီးတော့ထောက်ပြတာတွေလည်းရှိပါတယ်အကြောင်းပြေဆုံးကိုတော့ VOA မြန်မာပိုင်းသတင်းတောင်ကိုထက်အောင်ခန့်ကသတင်းပေးပို့ထားပါတယ်
အထမတန်းမှာတင်ကြားနေတဲ့မဲခွေလက်ဆောင်ကဗျာကိုចောင်းသားတွေဆិលိတ်တောက်တဲ့ဒလေးဖြစ်မှတ်ယူသွားနိုင်တဲ့အတွက်အခုနှစ်တင်ယုံညွန်းနဲ့မှာပညာရေးဝန်ကြီးဌာနကတခြားကဗျာတို့နဲ့အစားထုတ်လိုက်တာဖြစ်ပါတယ်မဲခွေကဗျာကြောင့်ဆិលိတ်တောက်သွင်းတွေရှိလာတယ်ဆိုတဲ့စစ်တမ်းရှိပဲတင်ယုံညွန်းနဲ့ကနေဖြုတ်ပြလိုက်တဲ့ပေါ်ဝေဖန်တာတွေရှိနေတာဖြစ်ပါတယ်ဒါကြောင့်ဒီကဗျာကိုပြန်ထည့်သွင်းပြီးတောင်းဆိုလာကြတာဖြစ်ပါတယ်ကဗျာကိုပြန်ထည့်သွင်းမှုတောင်းဆိုရတဲ့ပတ်သက်ပြီးဆရာဆရာမမအဖွဲ့ချုပ်ကအတွင်းမှုအဖွဲ့ဝင်ဒေါက်တာဇော်မျိုးလိုင်က
ကျွန်တော်သိကြတာကတင်လို့အဖွဲ့ကလည်းဒီကိစ္စလုံးဝမသိလိုက်ရပဲနဲ့ထုတ်ချလိုက်တယ်ပေါ့နော်ထုတ်ချလိုက်တော့တင်လို့အဖွဲ့ပေါ်မှာလည်းဟာဟိုသူ့ရဲ့မူလတာဝန်ကိုမသိကြရရောက်တယ်လीနောက်တစ်ချက်ကဒီကဗျာရက်ကစားပြီးကဗျာလို့အားလုံးကလည်းအများကြီးတို့လည်းလက်ခံထားတယ်အာစနစ်ကိုပေါ်မှာလည်းဘယ်လိုမှကြိုးတက်ရမှုမရှိသေးဘူးအဲ့တော့အဲ့ဒီဥစ္စာမှာကျွန်တော်တို့အများပြည်သူကတော့ဒီကဗျာကိုပြန်ပြီးထည့်ပေးခြင်းနဲ့အဲ့လိုကျွန်တော်တို့ဆရာဖွဲ့ချုပ်ကလည်းအများပြည်သူနဲ့အတူယုံကြည်တယ်ပေါ့
ဒီလက်ဆောင်ကဗျာဟာစလိတ်တောက်သုံးတော်ကိုအားပေးတယ်ဆိုတဲ့အချက်ကိုခိုင်မာတည်ကြတဲ့စီတန်းတွေကိုပညာရေးဝန်ကြီးဌာနဘက်ကမပြုလုပ်ခဲ့ပါဘူးဒါနဲ့ပတ်သက်လို့သမရယုံပြောခွင့်ရဦးစောထေကသတင်းမီဒီယာတွေကိုအခုလိုဖြေကြားထားပါတယ
်ဆိုတာခိုင်မာတဲ့ဟိုသူတင်နာပြုချက်တွေပေါ့နော်စတန်းကောက်ချက်တွေပေါ့အချိန်ခံပြီးလုပ်တင်တယ်ဆိုကျွန်တော်တို့ကတော့ပညာရေးဝန်ကြီးဌာနပြောထားပါတယ်
ခုလိုကပြားကိုတင်ယွညွန့်နှန်းကနေဖြုတ်ဖို့ဆလိတ်ဆန့်ရင်ပြုလုပ်နေတဲ့ဆရာဝန်တူရဲ့အကြံပြုချက်နဲ့ဖြုတ်လိုက်တာဖြစ်ပါတယ်။ဒီလိုဖြုတ်ပြတဲ့ပေါ်ကပြားဆရာများသမက ကဆရာတစ္ဆာနီက
ဒီတဲ့လူစကားနားထောင်ပြီးတော့တော့ဟိုစိတ်စဉ်းညာနေစွာဆုံးဖြတ်တယ်ပေါ့လေ။အဲ့ဒီဟိုနှလုံးသားနောက်ကိုလိုက်ပြီးဆုံးဖြတ်တယ်။ဦးနောက်နဲ့မဆုံးဖြတ်ဘူး။အဲ့ဒါကြောင့်ဒီရကမှာအလိုလိုမွားတွေတလွတ်တချို့တွေဖြစ်နေတယ်။အဲ့ဒါတွေအမြင်မတော်ဘူး။အဓိကအချက်ကတော့အဲ့ဒါပါပဲ။ကန့်ကွက်ရခြင်းအကြောင်းကတော့လက်ခွေကပြားဖြုတ်ဖို့ဖြုတ်လို့အဓိကမဟုတ်ဘူး။လက်ခွေကပြားတဲ့တာရဲကပြားတွေလည်းကန်တွေမှာအများကြီးရှိပါတယ်။ဒါပေမဲ့ဒီဖြုတ်တဲ့ရွေချက်ပေါ့အကြောင်းကလွင်းနေလို့ပေါ့နော်။
စစ်လင်းနဲ့စီရကြီးဥပဒေကိုအကောင့်ထင်မဖို့ပဲကပြားကိုထိခတ်တဲ့အတွက်မခံမရနိုင်ဖြစ်ရတယ်လို့ဆရာတစ္ဆာနီကစပြောပါတယ
်။စစ်လေးဆန့်ကျင်ခြင်းနဲ့ဆိုလို့ရှိရင်အကြောင်းရှိမှစစ်လေးတွေရောင်းနေတယ်ပေါ့နော်။အဲ900ဆိုင်တွေဖျက်ရှားပြရမယ်။လွန်ခဲ့တဲ့ဆယ်နှစ်ကျော်ကျော်လောက်ဟိုကဘဝနိုင်ငံမှာစစ်လင်းနဲ့စီရကြီးဥပဒေဆိုတာပြတ်ထန်းပြီးပြီ။စစ်ဥပဒေကဆယ်နှစ်ကျော်ပြီ။အဲ့ဒါကိုတကယ်အကောင့်ထင်ပေါ်တဲ့လူတွေမရှိဘူးကြီးကြပ်မဲ့လူတွေမရှိဘူး။အဲ့ဒါကြီးကိုပြစ်ထားပြီးတော့ဘာမှမဟုတ်တဲ့ဒီကပြားကိုလာထိခိုက်တယ်ဆိုတာအဲ့ဒါကိုသူကအဓိကအပြုမခံမြနိုင်လို့ပြောရတာပါနော
်ဖြုတ်ပစ်လိုက်တဲ့မဲခွေရဲ့လက်ဆောင်ကပြားနေရာမှာဦးကျော်သမီးမိတ်ရေးတဲ့အေးခွင့်မဖန်ကပြားကိုအစားထိုးလိုက်ပါတယ်မဲခွေကပြားကိုအထမရန်တင်ယွညွန်းနဲ့မှာတင်ကြလာတာနှစ်ပေါင်း30ရှိပြီလဲဖြစ်တယ်လို့မဲခွေရဲ့လက်ဆောင်ကပြားဟာချစ်ချင်းမြတ်တာတရားကိုရေးဖွဲ့ထားတဲ့ကပြားမျိုးစားဖြစ်ပြီးဆက်လက်တောက်သုံးနေအောင်လှုံ့ဆော်တဲ့ကပြားစားပေမဟုတ်ဘူးလို့လည်းပြောဆိုတာရှိပါတယ်ခင်ဗျာ
ကိုထအောင်ခံသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ထိုင်းမြန်မာနယ်စပ်မှာမူရီစေဝါရီဖမ်းမိတဲ့သတင်းကိုတင်ဆက်ပေးကြပါမယ်ထိုင်းမြန်မာနယ်စပ်ချင်းတောင်းမြို့နယ်မက်ဖာလန်ဆိုတဲ့အရက်မှာတော့ကာလာတန်မိုးဘတ်တန်ပေါင်း300တန်မိုးရှိတဲ့စိတ်ကြွဆေးပြားတသန်းနီးပါးကိုထိုင်းအမှတ်5ဒေသရဲတပ်ဖွဲ့ကဂျွန်လ9ရက်နေ့မှာဖမ်းမိခဲ့ကြောင်းထိုင်းရဲတပ်ဖွဲ့ကနေပြီးတော့သတင်းထုတ်ပြန်ပါတယ်သတင်းသေးစိတ်ကိုတော့ VOA ထိုင်းခြေစိုက်သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်
ထိုင်းမြန်မာနယ်စပ်ချင်းရိုင်ခရိုင်အတွင်းဂျွန်လ9ရက်နေ့ကသတင်းစာရှင်းလင်းပွဲလုပ်ခဲ့ရမှာတော့အမှတ်5ဒေသရဲတပ်ဖွဲ့မှမေဂျာဂျန်နရယ်မွန်ထရီကအခုလိုမျိုးရှင်းလင်းပြောဆိုသွားပါတယ်ချင်းရိုင်ခရိုင်အတွင်းမှာပဲအီဇူဇူကားအနက်ရောင်ကားပေါ်ဒီအတွင်းမှာဖွက်ပြီးတည်ဆောင်လာတဲ့စိတ်ကြွစီပြားတသန်းနီးပါးနဲ့အတူနေဆက်နေတောင်ပေါ်တိုင်းရင်းသားလူငယ်နှုတ်ဦးကိုဖမ်းဆီးနိုင်ခဲ့ကြောင်းတရားခံလူငယ်နှုတ်ဦးရဲ့ဝန်ခံချက်မှာတော့သူတို့တွေကိုမြန်မာဘက်ကမူရစ်ကုံတဲ့တဦးကဘန်းွေတသန်းနဲ့အခပေးပြီးစိတ်ကြွစီပြားတည်ခိုင်းလာတာဖြစ်တယ်ဆိုပြီးဝန်ခံသွားတယ်လို့ပြောဆိုသွားပါတယ်။ပြီးခဲ့တဲ့9လအတွင်းမှာမူရစ်စေဝါအများဆုံးဝင်ရောက်လာနေတဲ့ထိုင်းမြန်မာနယ်စပ်ချင်းရိုင်ဒေသမှာတင်ဖမ်းမိတဲ့မူရစ်စေဝါစိတ်ကြွစီပြားပေါင်းဟာ196တန်းကျော်ရှိတဲ့အကြောင်းပြောဆိုသွားပါတယ်။ထိုင်းအစိုးရကတော့ထိုင်းမြန်မာနယ်စပ်ချင်းရိုင်ခရိုင်ကိုမူရစ်စေဝါအဓိကရှင်းလင်းရေးနယ်မြေအဖြစ်ပြီးခဲ့တဲ့နှစ်ကလေးကသတ်မှတ်ထားပြီးရှင်းလင်းမှုတွေလုပ်ခဲ့ရမှာတော့မြန်မာဘက်ကနေဝင်ရောက်လာနေတဲ့လက်နက်ကင်မူရစ်စေဝါကုန်ကူးသူတွေနဲ့လည်းမကြာခဏဆိုသလိုနယ်စပ်တွေမှာတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။မူရစ်စေဝါဟာထိုင်းလူငယ်တွေကြားမှာတုံးဆွဲမှုတွေရောင်းဝယ်မှုတွေအများပြားရှိလာတာကြောင့်ပြီးခဲ့တဲ့ပတ်ကပဲလူငယ်တွေပါဝင်တဲ့မူရစ်စေဝါဂိုင်းတစ်ခုကိုဖမ်းဆီးခဲ့ပြီးအိုက်စ်လို့ခေါ်တဲ့မူရစ်စေဝါတွေတန်နဲ့ချီပြီးထည့်ထားတဲ့ကုံလောင်ယုံကြီးကိုလည်းဖမ်းမိခဲ့ပါတယ်။တန်နဲ့ချီရှိတဲ့အိုက်စ်မူရစ်စေဝါတွေဟာထိုင်းနိုင်ငံမြောက်ပိုင်းထိုင်းမြန်မာနယ်စပ်ကနေကုန်တင်ကားတွေနဲ့တည်ဆောင်လာဘန်ကောက်မြို့နဲ့အနီးဆုံးမြို့တွေကတချောက်နားနေရာကုံလောင်ယုံတွေမှာတူလောင်ထားတာပါ။အဲ့ဒီကနေတဆင့်ဩစတြေးလျမလေးရှားဟောင်ကောင်စတဲ့နိုင်ငံတကာကိုဆက်လက်ပို့ဆောင်နေတာဖြစ်တယ်လို့လည်းထိုင်းအနာပိုင်းတွေကပြောဆိုသွားပါတယ်ရှင်။
မယေးမှာသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။တင်းနာညချမ်းအတွက်သတင်းတွေကတော့ဒီလောက်ပါပဲ။ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ထုတ်လင်းပေးနေကြခန္ဓာတွေဖြစ်တဲ့စီးပွားရေးခန္ဓာ၊ဘလော့ဂါတွေပြောသမျှတက်တက်ရောင်သတင်းလွှာနဲ့အတူသူယုံကြည်ရအစီအစဉ်တို့ကိုနားဆင်ရဖို့ရှိပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါသောရရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ2019ခုနှစ်ဇွန်လ10ရက်တနင်္လာညရဲ့ဒုတိယပိုင်းနာရီဝက်အစီအစဉ်တွေကိုတော့လှိုင်းဒိုမီတာ25 kHz 1169လှိုင်းဒိုမီတာ32 kHz 9303ညလှိုင်းဒိုမီတာ51 kHz 5885တို့ကနေည10နာရီထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်အခုထုတ်လွှင့်ပေးမယ်ဒုတိယပိုင်းနာရီဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုစက်တိုက်နားဆင်ရမှာပါစီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှတက်တက်ရောင်သတင်းလွှာနဲ့အတူသူယုံကြည်ရအစီအစဉ်မှာနားဆင်ရမှာကတော့
ကျွန်တော်မှယုံကြည်ချက်၄ခုရှိပါတယ်နံပါတ်၁ကကျွန်တော်တက္ကသိုလ်ပါမောက္ခတရားအနေနဲ့သမိုင်းပါမောက္ခဆရာကြီးဒေါက်တာတန်းထွန်း
တတနိကဗေဒဘာသာအငိမ့်စားပါမောက္ခဒေါက်တာစန်းထွန်းရဲ့ယုံကြည်ရနောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်ရှင်အခုရင်ဦးဆုံးစီးပွားရေးကဏ္ဍကိုတင်ဆက်ပေးကြပါတယ်မြမဆန်ရဲ့အဓိကဝယ်လက်တရုတ်ဘက်ကိုဆန်ပို့လို့မရသေးတဲ့အခြေအနေမှာတော့ဘင်္ဂလားဒေ့ရှ်ဘက်ကလည်းမြမပို့ကုန်ဆန်ပေါ်မှာအခွန်3ဆလောက်တိုးကောက်လိုက်တာကြောင့်ထပ်ပြီးအထိနာနေပါတယ်ဘင်္ဂလားဒေ့ရှ်ဈေးကွက်ကိုအားထားပြီးတော့နိုင်ငံတကာအဆင့်မီဆန်ဆက်ကိုရခိုင်ပြည်နယ်မှာတည်ထောင်ထားတဲ့ရွှေပြည့်ဖြူဆန်ဆက်လုပ်ငန်းရှင်ဦးတန်းဝင်းနဲ့ဆက်သွယ်မေးမြန်းပြီးတော့ဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာမတ်သိန်ကြီးထိုက်တင်ပြထားတာနားဆင်ပါရှင်
ကျွန်တော်ကတော့ဒီဆက်ဆက်ကရန်ပင်နေရင်းနှီးမြှုပ်နှံမှုပုံပြကနေဒီ condition နဲ့ပြထားတဲ့ဒီနိုင်ငံတကာအစီအစဉ်ဆက်ဆက်ပြထောက်သူကပြထောက်ထားတာပါအဲ့ဒီဆက်ဆက်ကကျွန်တော်ဒီမထောင်နဲ့အဲစကူတလားပိုင်းမှာကျွန်တော် condition ရပြီးတော့ပြထောက်ထားတာဖြစ်ပါတယ်ဟိုတော့ဆက်ကတော့လေပက်နေပါတယ်ဒါပေမဲ့ကျွန်တော်တို့ကဒီဆက်တွေကိုဘာဖြစ်လို့တည်လဲဆိုတော့ initial ဘင်္ဂလားဒေ့ရှ်နိုင်ငံကိုအားကိုးပြီးတော့တည်လိုက်တာပါအခုဘင်္ဂလားဒေ့ရှ်နိုင်ငံကလေကျွန်တော်ကိုကျွန်တော်တို့ပို့မယ်လို့ချက်ပြတဲ့အခါတိတ်ကတောင်းခွေးနှုံးနဲ့အဲလက်ခံမယ်ဆိုပြီးတော့ကျွန်တော်တို့အကြောင်းပြန်ပြတဲ့ကျွန်တော်တို့ကဟိုရောင်းမရသေးတဲ့ဒီတိုင်းနေရပါတယ်အဲ့လိုနေထားပါကျွန်တော်ကရခိုင်ပြည်နယ်ရင်းနှီးမြှုပ်နှံမှုဟိုကွန်ဒီယက်ကွန်ဒီရှင်းနဲ့ဒီထားတဲ့ရခိုင်ပြည်ရဲ့ပထမဆုံးဆန်ဆက်ပေါ့ဆရာမကြီ
းဘင်္ဂလားဒေ့ရှ်ဘက်ဟိုအထွက်ရောက်တော့ရောအရင်ဝယ်တော့ကဘယ်လောက်လောက်ထွက်ပါလဲ
မသိကကျွန်တော်တို့ဒီနောက်ဆက်ကောင်နောက်ဆက်ရှိနောက်ဆက်ကူမှာအပေါင်းသိန်းပေါင်း50ကျော်လောက်ရောက်ခဲ့ရပါတယ်ကျွန်တော်တို့ဒီရခိုင်ပြည်ကနေတဆင့်လေအခုကကျွန်တော်တို့ဘင်္ဂလားဒေ့ရှ်ကဒီနှုန်းကကျွန်တော်တို့အိတ်ကိုအခွင့်အရေး4000လောက်အခွင့်အရေးကောက်ပါတယ်အခုချိန်မှာသူတို့အိတ်ကို1000ခွေးအခွင့်အရေး2000ကောက်လိုက်ပါတယ်ကျွန်တော်မြန်မာနိုင်ငံကလာခဲ့ဟာကိုလေအဲ့တော့အိမကအိတ်ကိုမှကျွန်တော်တို့1000ကျော်ရှိသေးဟာကို1000ခွေးကောက်လိုက်နေကျွန်တော်တို့ကိုမပို့နဲ့လို့ပြောတာနဲ့သူတို့အတူတူပါပဲ
ဟုတ်ကဲ့ပါခင်ဗျ
အဲ့တော့ကျွန်တော်တို့ဘင်္ဂလားဒေ့ရှ်ကိုလေပို့တာအကြောင်းဝေကရက်တက်နေပါလေတတိပတ်လို့ပါလေ
အဲ့ဒါကဘင်္ဂလားဒေ့ရှ်ဈေးကွက်ကဒီနှစ်မှာထူးထူးခြားခြားဖြစ်သွားတာပါလား
ဟုတ်ကဲ့ဒီနှစ်မှာမှထူးထူးခြားခြားဖြစ်သွားတာပါသူတို့ကတော့ကျွန်တော်မြင်လာတော့ဖိအားပေးတဲ့ပုံစံတစ်ခုတော့ဖြစ်နေပါလေသူတို့ကလေဒီ၄000ကနေ1000ခွေးပြီးဟိုအကောက်ခံကိုတင်လိုက်တယ်ဆိုတော့လေမဝေရှင်ဘူးလို့ပြောတဲ့သဘောနဲ့ပြနေပါတယ
်ဟုတ်ဒီမြန်မာဘက်ကကျမတို့ဒီနိုင်ငံဘက်ကစံနေရဟိုဒီပြပဈေးကွက်ကိုမရှင်နိုင်တဲ့သဘောများဖြစ်နေပါသလားဈေးများအရန်ကြီးလွန်းနေလို့လား
ဟုတ်ကဲ့ကျွန်တော်တို့မြန်မာနိုင်ငံစံတွေကဒီဟိုဘောပြပစံတွေကိုမရှင်နိုင်တာအချက်20-30%လောက်ရှိပါတယ်နံပါတ်1အချက်ကကျွန်တော်တို့မြန်မာနိုင်ငံကတောင်သူတွေတုံးနေတဲ့ဓမြင်ဝဇာကဒီဥနငငါတစင်းလာရပါအဲ့တော့ဒီတွဲမြောဇာတဲ့အိကရူရတဲ့အိကပေါင်းပေါင်းကြော်ကြော်နိပါပေါက်သိရှိပါတယ်ကျွန်တော်တို့ဘင်္ဂလားဒေ့ရှ်မှာဆိုရင်အခုနေပြီးတော့ဒီအစိုးရကဓမြောဇာတဲ့အိကမြန်မာငွေ8000-7000နဲ့ရောင်းပေးတာပါအဲ့ဒါတစ်ချက်ကျွန်တော်တို့မြန်မာတောင်ပြည်တွေကဓမြောဇာကိုဈေးကြီးပေးပြီးတော့ဝယ်ရတာတစ်ချက်ဖြစ်ပါတယ်နောက်တစ်ချက်ကဒီဘင်္ဂလားဒေ့ရှ်မှာဒီဈေးတဲ့အိကမှာ300-600လောက်ဒီအခြေအနေတော့ဒီနေတဲ့ hybrid ethanol လို့ဒီဆိုင်နေပါတယ်တနိုင်ငံလုံးကိုစစ်ကိုရခိုင်နေတော့ကျွန်တော်တို့မြန်မာနိုင်ငံမှာကြာတော့ကျွန်တော်တို့ OP တိုက်ပေါ့ဒီရိုးရိုးမျိုးတွေကိုကျွန်တော်တို့ကဆိုင်နေတဲ့အတွက်တေကောက်ကိုခမက်ရှိကျွန်တော်တို့မြန်မာဆွေရတက်မဲ့ထားတာက390-900ကျားမှာပဲတက်မဲ့ထားပါတယ်အဲ့တော့ကျွန်တော်တို့အဲ့မှာအထွက်အားရောတဲ့အတွက်ရေကမာရေဝင်းဝေးဟာတဝဲအားချဆင်းတော့ပါတယ်တင်းမြောစာမှာဈေးပူတယ်အဲ့နောက်ပြီးတော့ဒီကမ္ဘာထွက်တဲ့ဟာမှာတဝက်လောက်အောက်ကိုရောက်တော့ပါတယ်တခြားနိုင်ငံနဲ့ဆိုင်ရင်လေ နောက်တစ်ချက်ကကျွန်တော်တို့ဒီလိုဟာတခြားနိုင်ငံမှာဆိုရင်ထွက်လာတဲ့ဆန်စပါးတွေကိုကျွန်တော်တို့ဒီလိုမျိုးထိန်းချောင်းပေးတဲ့အဖွဲ့အစည်းရှိပါတယ်အစိုးရကနေတစ်ချို့တွေကသူတို့ကနေပြီးတော့ထိန်းချောင်းပေးပါတယ်နောက်ပြီးတော့ပူတောင်းပြီးပူလောင်မဲ့နေရာကိုယ်တော်တွေအဆောက်အဦတွေနိုင်ငံအမြတ်ပြတ်မှာဟိုဆောက်ထားပါတယ်အဲ့ဒီနေရာမှာတောင်းပြီးကနေပြီးတော့ဒီပြတ်တာတဲ့ဇင်းလုံးတစ်ခုနဲ့ပူစပါးကိုဟိုဟာဘယ်လိုခေါင်းလဲပူလောင်လို့ရပါတယ်ဒါမှမဟုတ်အခမ်းအနဆိုရင်အခမ်းအနပေါ့အဲ့ဒီအချက်ပုံစံနဲ့ကျွန်တော်တို့မြန်မာတောင်းပြီးနေနဲ့နိုင်ငံခြားကဒီဘင်္ဂလားဒေ့တောင်ပြည်တွေနဲ့အိန္ဒိယတောင်ပြည်တွေနဲ့အဲ့လိုကွစားနေတာပ
ါဒီစပားတွေကိုထားဖို့တူဖို့ရောက်တော့ရောဘလောက်အခက်ခဲဖြစ်နေပါသလဲနိုင်ငံတော်မှာ
ဟုတ်ကဲ့ပါကျွန်တော်တို့အခုနေစပားစိုက်တဲ့လူဆိုရင်တောင်ပြည်တွေဆိုရင်သူ့မှာပိုလောက်တဲ့နေရာမရှိဘူးဆိုရင်ဖြည့်တဲ့ဈေးနဲ့သူတို့ကချရောရပါတယ်ကျွန်တော်တို့ဒီဈေးကွက်မှာဒီပုံထိုင်စပားပြစ်မှာသိုးလို့လေအဲ့တော့ဒီအဲ့ဒါကိုစပားကိုအယောင်ဝင်လုပ်နေတဲ့ကုန်တွေပွဲစားတွေကဒီလိုတဲ့အမြင့်ကျင်အောင်ဝေချပြီးတော့ဝေပါတယ်။အဲဒီဝေချဝေရင်ဝေရင်နဲ့ဒီချလို့ရက်ကလောက်ချပြီးတော့ဝေတော့တာလေးတစ်ချက်ရှိပါတယ်။အဲ့ဒါပူလောင်လို့ပူလောင်ဖို့နေရာမရှိတာတစ်ချက်လေးပါပါတယ်စပါးစီကြတာက။နောက်ပြီးတော့နိုင်ငံခြားကိုကျွန်တော်တို့တင်ပို့နေတဲ့စင်စပါးတွေကိုပေါ့ဒီအချောက်ခံစက်တွေကျွန်တော်တို့နိုင်ငံမှာအများကြီးလုပ်နေပါတယ်။အဲဒီဘင်္ဂလားဒေ့ရဲ့တို့ဒီတခြားနိုင်ငံတွေမှာအိန္ဒိယတို့မှာဆိုရင်အချောက်ခံစက်တွေကိုအစိုးရကဒီစီအကျိုးစနစ်နဲ့ရံပေးပါတယ်။အဲ့ဒါမှကျွန်တော်တို့စပားအရေးတွေဆက်လာတာဒီပိုင်းမှာ။နောက်ဒီပိုင်းကစစ်ခွေးထုတ်လုပ်တဲ့နေရာမှာစင်စက်ကြီးကို ISO လက်မဲ့ရတဲ့တကယ်လူကြီးကိုအဲ့ဒီမပြေနိုင်တဲ့စက်တွေနဲ့စစ်ခွေးထုတ်လုပ်ခိုင်းပါတယ်။အဲ့ဒါတွေလည်းအစိုးရကသိချေကျွန်တော်တို့ရှင်းလင်းပေးပါတယ်။ဒါနိုင်ငံစီးပွားရေးတည်ဆောက်နေတာပါ။ဒီစင်စပားလုပ်ပေးလို့ဆိုတာက။အဲ့ဒါမှအစိုးရကနေပြီးတော့ဒီစီတီလူစုတွေအလုတ်ကရရှိတယ်ဟိုဟာအစိုးရလည်းအခွင့်အရေးရရှိတယ်အဲ့လိုပုံစံမျိုးပြည်ပြောင်းနေတာပါကျွန်တော်တို့နိုင်ငံမှာကြတော့ဒီအချက်ကန်စက်ဝင်လို့ဆိုရင်ဟိုကုမဟိုကျမဝေးမရှိမဝင်နဲ့ဆိုရင်အချက်ကန်စက်ကကျွန်တော်တို့တက်မဆူတော့မရှိဘူးကြီးနေပါတယ်အဲ့တော့နိုင်ငံတကာအရေးကြီးတဲ့စက်တွေလည်းအမှန်တကယ်လိုပါတယ်အဲ့လိုဘင်္ဂလားဒေ့ရ်တို့အိန္ဒိယတို့မှာဆိုရင်အရေးကြီးတဲ့စက်တွေနဲ့ဟိုအစိုးရကဒီနှိမ့်ချထုတ်ရှိပေးပါတယ်ကျွန်တော်တို့နိုင်ငံမှာကြတော့အဲ့လိုပေါ့နော်ဒီအခက်တွေအခက်တွေကထုတ်လို့ဒီ protection ထုတ်လို့ဒီစက်ပိုင်းစက်ပိုင်းမှာလည်းအခက်ကြီးရှိတယ်။ဒီ dryer စနစ်ပေါ်အခုအဲမိုးစပါးစပြီးတော့ချက်ချင်းအချောက်ခံရမယ်။မိုးစပါးစပြီးတော့အချောက်ခံရမယ်စက်တွေပေါ့အချောက်ခံတဲ့ dryer တွေအဲနိုင်ငံအဝက်မှာ900ခန်းလုံးတော့မရှိပါဘူး။အဲ့တော့ဟိုပေါ့ဒီပြီးပြီးတော့ကျွန်တော်တို့လုံးဝလေတဲ့တာလည်းအခက်ကြီးရှိပါတယ်
။ခုလောလောဆယ်ရောစပါးတင်းတရာဘယ်လောက်လောက်ပေါက်နေပါသလဲရှင
်။အခုစပါးတင်းတရာကို၄သိန်းခွင်းနဲ့ငါသိကြမှာတော့ရှိပါတယ်။အဲမင်းအယောင်ဝေကသိကြတော့မဖြစ်ပါဘူး။ကျွန်တော်တို့ဒီကိုမြန်မာလူမျိုးတွေစားတဲ့ပေါ်ဆက်မွေးတွေကကျွန်တော်တို့ဒီသိန်းသုံးလောက်ပဲအယောင်ဝေဖြစ်နေတာပါ။ဒီနေ့ကျွန်တော်တို့အင်မတာအုပ်စုကတော့အယောင်ဝေမဖြစ်ပြင်းနဲ့ကျွန်တော်တို့ရက်တက်နေပါတယ်။မနေ့ကဆိုရင်စံတေးကိုဘင်းတော်ဈေးကွက်မှာ2000နဲ့3000ကျပ်ဖြစ်ခဲ့တဲ့စံတေးကအခု16500နဲ့အယောင်ဝေပြည့်စက်နေပါတယ်။
မတန်ဂီထိုင်းစီစဉ်တင်ဆက်ခဲ့တဲ့စီးပွားရေးကဏ္ဍကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။ဒီစီစဉ်ကိုတော့အခုလိုတနင်္လာညနဲ့မနက်ဖြန်အင်္ဂါမနက်ခင်းတွေမှာလည်းတစ်လှည့်ပြန်ပြီးထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်နိုင်ကြပါတယ်ရှင်။
တော်တော်ရှင်များရှင်ကချင်စစ်တကြောပြန်ဖြစ်တာရှင်းနေပြတဲ့အချိန်ရခိုင်မလဲတိုက်ပွဲကပြင်းထန်နေသလိုချင်းနဲ့ရှမ်းမြောက်မှာလဲစီးပြိပခါတွေကတင်းမာနေစေပါအခုလိုမျိုးတိုင်းရင်းသားဒေသတွေကတိုက်ပွဲတွေကြောင့်ဒေသခံတိုင်းရင်းသားတွေနဲ့အပြစ်မဲ့ပြည်သူတွေထိခိုက်သေးဆုံးကြရသလိုစစ်ဘေးကနေလွတ်ရာအသက်လူထွက်ပြေးနေရလို့ပညာရေးကျန်းမာရေးလူနေမှုဘဝတွေထိခိုက်ဆုံးရှုံးနေတာခဲရမှုတွေအပေါ်သက်ဆိုင်သူတွေအနေနဲ့ဘလို့များဖြေရှင်းတင်ပါသလဲပြည်တွင်းစစ်မီးငြိမ်းနိုင်ရေးသောတာရှင်ရဲ့သဘောထားမြင်တွေကိုလာမယ့်အင်္ဂါညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ဆက်သွယ်ရမယ့်ဖုန်းနံပါတ်နဲ့မိမိတို့ရဲ့သဘောထားအမြင်တွေကို bamis@voanews.com နဲ့ VOA ရဲ့ဖုန်းနံပါတ် 1239-282-999 လေးကိုဆက်သွယ်ပေးပို့နိုင်ပါတယ်။အင်္ဂါညဓာတ်ရိုက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်အပ်ပါတယ်ရှင်။
VOA မြန်မာပိုင်းရဲ့တနင်္လာညအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုဆက်လက်ထုတ်လွှင့်ပေးမှာပါဘလော့ဂါတွေပြောသမျှအစီအစဉ်ကိုတင်ဆက်ပေးဖို့အချိန်ရောက်ပါပြီ အမေရိကန်ပြည်ထောင်စုကိုလာဖို့ပြည်ဝင်ခွင့်ဗီဇာလျှောက်မယ်ဆိုရင်လွန်ခဲ့တဲ့၅နှစ်အတွင်းသုံးခဲ့ဘူးတဲ့ကိုယ့်ရဲ့ social media လူမှုကွန်ရက်အကောင့်အသေးစိတ်ကိုဖောင်ထဲမှာထည့်ပြီးတော့ဖြည့်ရတော့မှာဖြစ်ပါတယ်။အခုလိုမျိုး American ဆိုရရဲ့မူဝါဒအစ်စ်ကမြန်မာနိုင်ငံကခီးသွွားလုပ်ငန်းဝန်ဆောင်မှုပေးနေသူတွေအတွက်အခက်အခဲကြုံနိုင်တယ်လို့ခီးသွွားလုပ်ငန်းရှင်တချို့ကပြောနေပါတယ်။ဘလို့ကြောင့်ပါလဲ။ဒီလိုမျိုးပေးရလို့ကိုယ့်ရဲ့လွတ်လပ်မှုတွေကိုထိခိုက်စရာဖြစ်လာနိုင်ပါသလားဆိုတာကိုတော့မဆုမြတ်မွန်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ဆက်ထားတာနားဆင်ပါရှင်။
အမေရိကန်အစိုးရရဲ့မူဝါဒအသေးအရာအမေရိကန်ကိုပြည်ဝင်ခွင့်ဗီဇာလျှောက်ထားသူအားလုံးဒီပါလွန်ခဲ့တဲ့၅နှစ်အတွင်းအသုံးပြုထားတဲ့သူတို့ရဲ့လူမှုကွန်ရက်ဆိုရှယ်မီဒီယာအကောင့်နံပါတ်အီးမေးလ်လိပ်စာနဲ့ဖုန်းနံပါတ်တွေကိုပေးရမှာဖြစ်ပါတယ်။တန်တမန်တွေနဲ့အစိုးရတရားဝင်ခီးစဉ်ကလွဲလို့အမေရိကန်ဗီဇာလျှောက်သူတိုင်းဗီဇာဖုန်းပေါ်မှာကိုယ်အသုံးပြုသမျှလူမှုကွန်ရက်အကောင့်နံပါတ်တွေကိုဖော်ပြရမယ့်မေးခွန်းကိုဖြေကြားဖို့လိုပါတယ်။နိုင်ငံရဲ့လုံခြုံရေးကထိတ်တန့်ဦးစားပေးဖြစ်တဲ့အတွက်အမေရိကန်ကိုလာလေသူနိုင်ငံပြောင်းအခြေချသူအားလုံးအပေါ်လုံခြုံရေးကိုကြဲကြဲပြန့်ပြန့်စီးဆက်သွားမယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကထုတ်ပြန်ခဲ့ပါတယ်။ကိုယ့်လူမှုကွန်ရက်နဲ့ပတ်သက်တဲ့အသေးစိတ်အပြင်နိုင်ငံတကာသွားခဲ့ဘူးတဲ့ခီးစဉ်နဲ့ပတ်သက်တဲ့အချက်အလက်တွေပေးရမှာဖြစ်တယ်လို့ကိုယ်တိုင်နဲ့မိသားစုဝင်တွေထဲမှာအကြမ်းဖက်လုပ်ရက်နဲ့ဆိုင်တဲ့လုပ်ရက်တွေမှာပတ်သက်မှုရှိမရှိဆိုတာကိုလည်းပြောပြရမှာဖြစ်ပါတယ်။အမေရိကန်ကိုပုံစံမျိုးစုံနဲ့ပြည်ဝင်ခွင့်ဗီဇာလျှောက်သူတစ်နှစ်ကို15သန်းလောက်ရှိပါတယ်။အခုအပြောင်းလဲကအဲ့ဒီသူအားလုံးအပေါ်တက်ရောက်မှုရှိသွားမှာဖြစ်ပါတယ်။ဧည့်သည်အဖြစ်အမေရိကန်ကိုတူရစ်ဗီဇာနဲ့လာလေသူတွေလည်းမူအစ်စ်အရကိုယ့်ရဲ့ဆိုရှယ်မီဒီယာအကောင့်နံပါတ်တွေ၊အီးမေးလ်လိပ်စာတွေ၊ဖုန်းနံပါတ်တွေကို၅နှစ်စာပေးရတော့မှာမို့မြန်မာနိုင်ငံကလာလေဖို့ရှိနေသူတွေအတွက်လည်းအကျုံးဝင်ပါတယ်။ဒါကြောင့်အမေရိကန်အပါအဝင်နိုင်ငံတကာကိုသွားလည်နိုင်ဖို့ဝန်ဆောင်မှုပေးနေတဲ့ခရီးသွားလုပ်ငန်းတွေအတွက်ဘယ်လိုတက်ရောက်မှုရှိလာနိုင်ပါသလဲ Smartway Travel Company တာဝန်ခံကိုတန်းထွန်းအောင်ကကြုံလာနိုင်မဲ့အခက်အခဲတွေကိုအခုလိုပြောပြပါတယ
်အရင်ဆုံးပြောရရင် email ဆိုတာမြန်မာနိုင်ငံတွေတော်တော်များများ email မရှိဘောနော် email ရှိ Facebook account ဒါရှိရင်ရှိမယ်အဲ email ရှိရယ်ဆိုတာ Facebook account ဖွင့်ဖို့အဲ့တော့တခါကျရင်သူတို့ Facebook တောင်မှဟိုကောင်းကင်တတာမဟုတ်တော့သူ email ဆိုလဲ Facebook တုံးရပြီးရဆိုဟိုသူရောက်ဖွင့်ကန်တယ် password လည်းပြီးဆိုင်းလည်းမပြီးခါကြ email လိပ်စာတောင်းတော့မှသူ့သူ email လိပ်စာကိုတစ်နှစ်စုစာအုပ်ဒီထဲမှာ like share အဲ့လိုမျိုးရှိရပေါ့နော်အဲ့တော့အဲ့ email ဆိုလဲသူတို့ပေးဆိုင်ပေးရင်လည်းပေးလိုက်မယ်ဒါပေမဲ့ပေးတာပေးလိုက်တာသူတို့ကအဲ့ email ကိုစစ်တာလည်းမဟုတ်ဘူးတချို့တွေကပေါ့နော်ဖြစ်ဖြစ်ဒီကြီးကြီးဆိုရင်မစစ်တာများတယ်ကဲအဲ့တော့ Facebook ပေးမယ်ဆိုပြန်တော့လဲ Facebook ရဲ့ဥပမာသူကဒီစူမြတ်မွန်ဆိုသူကစူမြတ်မွန်လို့ပဲသူကသူတို့ Facebook နာမည်ပြောပြလိုက်တယ်ဒါနဲ့အဲ့ဒီစူမြတ်မွန်ဆိုတဲ့ဟာကြီးက Facebook မှာညာအယောက်ညာနဲ့ချီရှိရဗျာအဲ့တော့ဒါကိုသူကနာမည်ပဲပြောမှာဒါမှအတိအကျဖြစ်အောင်လို့ URL ဒီပိုင်းတောင်းမယ်ဆိုသူစဉ်လူကြီးအရင်ဆို URL ကဘာမှမသူမသိဘူးမသိတဲ့ခါကျတော့အဲဒီဘာမှသူတို့ဖြစ်ရတာဆိုတော့ဒီသူကိုယ်တိုင်မဖြစ်ရဘဲနဲ့ပြည်သားကိုမဖြစ်တတ်လို့ဖြစ်ခိုင်းဥမာသူတို့သားသမီးပဲဖြစ်ဖြစ်မိတ်ဆွေပဲဖြစ်ခိုင်းနေဆိုရင်ပေါ့နော်အဲ့ဖြစ်ရတဲ့သူကတော်တော်တိုင်ပတ်မှာပေါ့နော်အားရှင်နောက်ပြီးဖုန်းနံပါတ်ကိုလည်းသူကလွန်ခဲ့တဲ့၅နှစ်အတွင်းသုံးခဲ့တဲ့ဖုန်းကြီးပေးအကုန်ပေးရမယ်ဆိုရင်အခုပြောရရင်မှာဖြစ်နေလဲဆိုတော့လူတိုင်းလူတိုင်းတို့တကယ်များချိလိုက်မယ်ဆိုလို့ရှိရင်ဖုန်းကနှလုံးသုံးကြိုင်နေခိုင်းတဲ့ဖုန်းဟန်ဆက်တစ်လုံးထဲမှာပဲ SIM 132ဆိုရဖုန်းကနံပါတ်နှလုံးထည့်တာရှိရပေါ့နော်ဒါကအင်တာနက်အတွက်ဒီလာတော့ဘူးတဲ့ဈေးပေါ်လို့ဟိုကကျတော့ဖုန်းခေါ်ဘူးဈေးပေါ်လို့အဲ့လိုမျိုးကြီးရှိတဲ့ခါကျတော့ဖုန်းနံပါတ်ကလည်းအများကြီးပါအဲ့တော့သူတို့ဖုန်းနံပါတ်တော့သူတို့တစ်ခါလည်းမှတ်မိရမှာမဟုတ်ဘူးအဲ့အဲ့ဒီခါကျရင်တော့သူတို့ဖုန်းနံပါတ်ကြီးအကုန်လုံးပေးဖို့ဆိုတာနည်းနည်းအခက်တွေ့လိမ့်မယ
်တခြားနိုင်ငံတွေကိုသွားလည်ဖို့ဗီဇာလျှောက်ရင်ပေးဖို့လိုတဲ့အချက်တွေကိုတချို့ကလွယ်လွယ်ကူကူပေးတတ်တယ်လို့တချို့ကလည်းအလွယ်လိုက်ပြီးမရှိဘူးလို့ပြောတတ်တဲ့သူမျိုးတွေရှိတဲ့အကြောင်း Smartway Travel Company တာဝန်ခံကိုတန်းထွန်းအောင်ကပြောပြပါတယ်အမေရိကန်တာဝန်ရှိသူတွေကတော့လိုအပ်လို့တောင်းတဲ့အချက်လက်တွေကိုအမှားပေးတာထိန်ချန်တာမျိုးဆိုရင်လေးနက်တဲ့လူဝေမှုကြီးကြပ်ရေးဆိုင်ရာအကျိုးဆက်တွေကြုံရမယ်လို့ပြောထားပါတယ်။ပြည်ဝင်ခွင့်ရှောက်လို့ကိုယ့်ရဲ့ဆိုရှယ်မီဒီယာလူမှုကွန်ရက်အကောင့်အကြောင်းအသေးစိတ်ပေးရတာနဲ့ပတ်သက်လို့ကိုတန်းထွန်းအောင်ကသူ့ရဲ့အမြင်ကိုအခုလိုပြောပါတယ်
။ကျွန်တော်လာတောင်းလို့ကတော့ကျွန်တော်ကဘာမှမဟုတ်တာမလုပ်ထားတဲ့အတွက်ပြီးလိုက်ပါပဲ။ဒါပေမဲ့တခုလို့ရှိရစိတ်ထဲမှာတမျိုးမျိုးဖြစ်တာပေါ့အမေရိကန်လိုနိုင်ငံကြီးက confidentiality လို့မှာ privacy ကိုလိခိုင်းနိုင်ငံဖြစ်တဲ့အတွက်သူကဒါမျိုးတောင်းနေဆိုတော့စိတ်ထဲမှာတမျိုးမျိုးဖြစ်တယ်အမေရိကန်နိုင်ငံ values နဲ့နည်းနည်းတိုက်ပြီးတော့မကြိုက်ဘူးလားလို့
ငါးနှစ်အတွင်းကိုသုံးမှုတဲ့ email လိပ်စာတွေ social media account သေးစိတ်အချက်တွေကိုပေးရမယ်ဆိုတဲ့အတွက်ကိုရေးလွတ်လပ်ခွင့်နဲ့ကိုရဲ့အချက်လက်တွေလုံခြုံစိတ်ချရမှုနဲ့ပတ်သက်လို့စိုးရိမ်သူတွေလည်းရှိပါတယ်။မကြိုက်ပေမဲ့ရှောင်လို့မရတဲ့ကိစ္စတစ်ခုဖြစ်တယ်လို့ဤပညာကျွမ်းကျင်သူကိုရဲမြတ်သူကပြောပါတယ
်။အများသောအားဖြင့်တော့ကြည်ဝင်မယ်ဆိုလို့ရှိရင်နိုင်ငံတော်များများအခုအဲ့လိုမျိုး data တွေကိုတို့ကပို့ပြီးလိုချင်လာတယ်။အမှန်တမ်းပြောလို့ရှိရင်တော့တို့လည်းတကယ်တမ်းကျမပြောလဲတော့တော်တော်များတော့ပြီအောင်လုပ်ထားတာရှိတာပေါ့နော်တို့တော့ကျွန်တော်တို့ကကိုယ့်ဟာကအယူဝင်ဖဲ့ရေးရမယ်ပေါင်ထဲမှာပါတယ်ဆိုရင်တော့ဒါ commitment ပေးသလိုမျိုးပါဆက်ဖြစ်သွားတာပေါ့တကယ်လို့အဲ့ထက်မှမပေးခဲ့ဘူးဆိုရင်တော့မှအဲကျွန်တော်တို့ကချင်းချင်းသလားပေါ့ဆိုတာမျိုးတော့မှအဲသူစဉ်းစားလို့ရတဲ့ဟာမျိုးလည်းဖြစ်ပေါ်နေတာပေါ့လေကိုယ့်ရင်းပြောရတယ်မကြိုက်ပေမဲ့ကျွန်တော်တို့ရှောင်လို့မရတော့ရင်ဆိုင်ရမယ်အနေထားဖြစ်တည်ဖြစ်လာတာပေါ့လေအဲ့တော့ကျွန်တော်တို့ရဲ့နောက်ပိုင်းမှာကျွန်တော်တို့ကကျွန်တော်တို့ပဲထားလေးပုံမှန်ပြန်ပြီးတော့ကိုသိနေရမယ့်အနေအထားပြန်ဖြစ်လာတာပေါ့လေ
အမေရိကန်ဗီဇာလျှောက်ရင်ဖော်မ်ထဲမှာဖြည့်ထားရတဲ့အတွက်သူတို့ဘက်ကမတင်ကြတဲ့အခါကိုယ့်ရဲ့လူမှုကွန်ရက်နောက်ကျောင်းကိုလိုက်ကြည့်နိုင်တာမို့ကိုယ့်ဘက်ကစင်ကျင်စရာတွေဖြစ်လာနိုင်တာကိုလည်းသူကထောက်ပြပါတယ
်ဒီထက်မှာကျွန်တော်တို့ရဲ့ဖြစ်တူကရေးနေကြတာတွေလိုက်လုပ်တာတွေဘာတွေညာတွေအစားကျွန်တော်တို့ရဲ့ချက်လက်ဆိုတဲ့ဒီစာကပုံမှန်ပေါင်ထဲမှာဖြည့်တဲ့ချက်လက်တွေပို့ပြီးတော့အရေးပါတဲ့ဟိုကျွန်တော်တို့ရဲ့အမြင်တွေကျွန်တော်တို့ရဲ့အသိတွေကျွန်တော်တို့ရဲ့ network တွေကျွန်တော်တို့ပတ်သက်တဲ့စိုက်တာတွေမစိုက်တာတွေကအစအဲဒီအားလုံးကိုပါသူတို့ကဟိုထိအောင်လုပ်ချင်နေတယ်ဆိုတော့အိစာမျိုးတွေပါလာတာမျိုးဖြစ်လာတာပေါ့ဒီလိုမျိုးချက်လက်တွေအကုန်လုံးသူတို့သိနေတယ်ဆိုတော့ကိုသိနေတယ်ဆိုလို့ရှိရင်တော့ကိုယ့်ဘက်ကစဉ်းကျင်စရာရှိရတော့စဉ်းကျင်ရမှာပေါ့ဘယ်လောက်ထိကျွန်တော်ရဲ့ confidential မှာဒီပေါ်မှာဆက်သွားတင်တာမသွားတင်ဘူးလားဆိုတဲ့ကိစ္စအစကိုယ့်ကိုသိချင်ချင်ရှိရင်သိရမယ့်အနေအထားဖြစ်လာတာပေါ့
ဟုတ်အဲ့လိုမျိုးဖြစ်လာတဲ့ခါကျတော့ဒါကိုယ့်ရဲ့တနည်းအားဖြင့်ဆိုရင်ပေါ့နော်ဒါလွတ်လပ်စွာထုတ်ဖော်ခွင့်တို့ဘာလို့ထိခိုက်တဲ့အပိုင်းဘက်ကိုရောရောက်မသွားနိုင်အောင်လားရှင
့်အဲ့ဒီဟာကတော့ကျွန်တော်စိတ်ပုံပြီးရပါတော့လွတ်လပ်စွာထုတ်ဖော်ခွင့်ဆိုတာကကျွန်တော်ကထုတ်ဖော်ပြီးဆိုရဲကအကုန်ပြအောင်လုပ်တာဆိုအခုကလွတ်လပ်စွာထုတ်ဖော်ခွင့်တော့မဟုတ်ဘဲနဲ့ကိုယ့်ရဲ့အခြားသောဟို weak point တွေလို့ဒီဝက်ချက်တွေလို့ဟိုဆိုတဲ့ကိစ္စတွေကပူပြီးတော့အရေးပါတယ်ပေါ့နော်ခုနပြောတဲ့လွတ်လပ်စွာထုတ်ဖော်ခွင့်ကတော့သူကပလက်ဖောင်းရှိရင်ပူထုတ်လို့ရတာဟုတ်ဆိုတော့ဟိုအဲ့ဒီကိစ္စမျိုးကတော့ဖြစ်တယ
်။ဤပညာကျွမ်းကျင်သူကိုရဲမြတ်သူဖြစ်ပါတယ်။အမေရိကန်နိုင်ငံသားအခွင့်အရေးလှုပ်ရှားသူများအဖွဲ့ American Civil Liberties Union ကတော့ social media တွေကိုစောင့်ကြည့်ထောက်လှမ်းတာကထိရောက်တယ်၊မျှတတယ်ဆိုတဲ့အထောက်အထားမရှိဘူးလို့ပြောပြီးလူတွေအနေနဲ့ online ပေါ်မှာကိုယ့်ဘာသာစင်ဆာလုပ်တီးဖြတ်တာမျိုးတွေဖြစ်လာလိမ့်မယ်လို့ထောက်ပြနေကြပါတယ်ရှင်။
မဆုမြတ်မွန်ရဲ့ဘလော့ဂါရီပြောသမျှအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့မရေးသန္တာကျော်စီစဉ်တင်ဆက်ထားတဲ့တက်တက်ရောင်သတင်းလွှာအစီအစဉ်နားဆင်ကြရအောင်ပါရှင်
မင်္ဂလာပါရှင်အားလုံးစိတ်လက်ပျော်ရွှင်ပေါ်ပါကြပါစေဒီတစ်ပတ်တက်တက်ရောင်သတင်းလွှာမှာတော့K-pop နာမည်ကျော်ဆိုတော့မင်းဟွန်တယောက်ဟောင်ကောင်ကိုဗာများသွားလောက်တာပါလေပြီးတော့ကမ္ဘာမှာပထမဦးဆုံးဘီလီယံနာတန်းထောင်ကျွယ်တတိဖြစ်သွားတဲ့ hip hop အဆိုတော့ဘသူများပါလေဒီလိုမျိုးကမ္ဘာလောကအထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတူတူထားတွေကိုပြောပြပေးသွားပါမယ်ကောင်ကိုရီးယားကနာမည်ကျော် K-pop အဆိုတော့ဟွန်မင်းဟွန်တယောက်ဇွန်လ5ရက်နေ့တုန်းကပဲဟောင်ကောင်ကိုသွားခဲ့ပြီးတော့မက်စလာအင်ဂျီဘရန်ရဲ့ဒီဇိုင်းတဲ့အစတင်ရောင်းချပွဲကိုတက်ရောက်ခဲ့ပါတယ်အမျိုးသားဂီတအုပ်စုဖြစ်တဲ့ New East ရဲ့အဖွဲ့ဝင် Min Hun တယောက် Harbor City Shopping Center ရောက်သွားတော့သူ့ရဲ့ပရိသတ်တွေအရန်ပျော်သွားပြီးတော့စောင့်ကြည့်နေကြတာပါ။တိုင်းအောင်တဲ့အမဲရောင်ကြားခေါင်းစုပ် Pullover အင်ဂျီရဲ့မိခိုးရောင် Medley ပေါင်းမျိုးဝတ်ထားတဲ့ Min Hun ကဟောင်ကောင်မှာရှိလာသူတို့အဖွဲ့လာပြီးတော့ဖျော်ဖြေရမယ့်ပွဲအတွက်အထူးကိုစိတ်လိုရှားနေတယ်လို့ပြောသွားပါတယ်
။ Hunja Oge Jeso Jeong Nasseogido Hande팬분들이함께하기에좀더같이하는느낌
아테네세동네에외민헌가동코리아마2019군에가뒤로돌아내표토탁기타아시즌도쿠핏데프로듀스101아시즌마파원뷰나메지라레두바두가패션고떼삐어알레타삐어앵니리고위신댓도물로패션니스타띠약이두예비예드리가두고인뉴마리다메레두가
동맹에서오는게너무오랜만이다보니까
저너가패션고떼고유뜨데패션니스타띠약도못헛바오fashion ကိုစိတ်ဝင်စားတာတော့မှန်ပါတယ်။အရေးကြီးဆုံးကတော့ကိုယ်ပိုင်ထူးခြားတဲ့ style ပဲဖြစ်ပါတယ်လို့ပြောသွားပါတယ်။သူပါတဲ့ new year စဖွဲ့ကဟောင်ကောင်မှာလာမဲ့ July 29ရက်နေ့မှာဖျော်ဖြေမှာဖြစ်ပါတယ်ရှင်။ American ကနာမည်ကျော် hip hop ဆိုတော့လည်းဖြစ်တေးထုတ်လို့သူလည်းဖြစ်တဲ့ Jay-Z ဟာတန်းထောင်ကျွဲချမ်းသာတဲ့စီးရင်နဲ့ဝင်သွားပြီမလို့သူက Forbes စီးရင်နဲ့ဝင်တဲ့ပထမဦးဆုံးတန်းထောင်ကျွဲ hip hop ဆိုတော့ဖြစ်သွားပါတယ်။ Tuga Gita Long and Shinepi, Siboye Long and Shinepita Pien. Mary Kama Neme Jizong Sora Dialu Pioluya, Beyonce, Mudale Pipari. Tuga A Long and Apian Yemaka, Nabura Nubina, Ancient Zigwane, Deta Uba, a Lutexi Long and Numava, a Sushi Ari, Tewin Tadirawa. Neme Yinga Sean Gori Gada Pipiro. When one song we and Nakwega Gomigo Dollar, then Nase Jone and Tonsangama, where you gave by. Bureau Title Online Gitap of Yee website Gule, Town Tabro, AJMRO, 2 years in Ipite, Beyonce, Pian, Nemejo, Osuro, Ipite, Alicia, Gisne, Madonna, Kenny Westole, a Susat Bawinawa. Natal Satamaro, Jiziga, a Yampo Chana, Dabro, Pansai Mugale, Donze Yagano Dolo, Dollar, then Shia de Se, Shitawai. Tamil Eronga, 2 years Shima, Rapper, Sean Didi, Combs Shini Bureau, Natal Sako, Mima Tobjane, Kaba Chandazo, Hip Hop Soro, Siemaro, Jawamu, then Shia Nesene, Sean Didi Gomga, Tesongani Shinibai. Natasakuma, Jiziga, Dudia Libro, Duga, Dido Ma, Jinni Mione Mugani, Bro, then Neajo, Yadwara Psepari. တောင်ဆက်ခွန်ထဲမှာပဲ4x44ဆိုတဲ့ဒေးတပြားထုတ်ပြီးတော့အဲ့ဒီဒေးတပြားကိုတော့တိုင်တယ်အွန်လိုင်းစထရီးမင်းကနေပဲနားထောင်လို့ရတာပါသူကအဲ့ဒီဒေးတပြားထဲမှာတော့သူအိမ်အောင်ရေးဖောက်ပြန်တဲ့အကြောင်းနောက်ပြီးတော့သူရဲ့အမွှာကလေးနှစ်ယောက်ကြောင်းနဲ့ တဲ့နော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်ဒီသတင်းတော်ကိုရုပ်ရောအသံရောအပြည့်အစုံကြည့်ချင်နေဆိုရင်တော့ရုပ်မြင်သံကြားမှာတနင်္လာတွေမနေ့တိုင်းမှာစတင်ထုတ်လွှင့်နေ
အေးကနာကျော်စီစဉ်တင်ဆက်ခဲ့တဲ့တတ်တက်ရောက်သတင်းလောအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့သူယုံကြည်အားအစီအစဉ်ကိုတင်ဆက်ပေးကြပါတယ်ဒီသတင်းပတ်ရဲ့သူယုံကြည်အားအစီအစဉ်မှာတော့ဒသနိကဗေဒဘာသာအငိမ့်စားပါမောက်ခဒေါက်တာစန်းထွန်းကသူ့ဘာကိုယုံကြည်တယ်လဲဆိုတာကိုဝေမျှထားပါတယ်မမိုးဖြူစီစဉ်တင်ဆက်ထားတာပါရှင်
ဒေါက်တာစန်းထွန်းဖြစ်ပါတယ်အငိမ့်စားပါမောက္ခတယောက်ပါအခုလွန်လွန်စေကျွန်တော်ဂျပန်နိုင်ငံချိုတိုမြို့မှာနှစ်ပေါင်း300ကျော်တက်တန်းရှိတဲ့ယုကုကုတက္ကသိုလ်မှာဒသနိကဗေဒပါမောက္ခသုတေသီဖြစ်နေရောက်ရှိနေနေတာဖြစ်ပါတယ်မြန်မာပြည်မှာတော့ကျွန်တော်ရန်ကုန်တက္ကသိုလ်ရန်ကုန်စီးပွားရေးတက္ကသိုလ်နိုင်ငံတော်ပရိယတ်တည်သနာတက္ကသိုလ်ဗီရမတက္ကသိုလ်ဓမ္မတုဒ္ဒဆေကိနတက္ကသိုလ် Adinga Beda Bada Yakul let in Japini the Pipane. A coolo view e to Yongia Sisema, Chano Yongia, Pyokun Yalu, Wanda Mibane, Jesu let demane, Chanoma Yongija Legu Shibade. Namatiga, Chano Dagdo Bamoka de on in it. The mind Bamoka side of the Tantun yet so mingo, Chano Yongibade. Say so ming up. Pamoka de Osura, and Yazam, you gain it, you be then not a doodle babe. Pamoka de on in it, Satin net low beam. But I'm not down with Nakushibade. Doodle the not down in it, Say Dajan down with Nakupje de Sude, Say ye so mingo, Jano Yonji Bade. Namane Yonji Dagado, Sidana Sura, Kanigu, Pisside. Gansuda, Logu, Kore, Suda, Jano Yonji Bade. Jano Natong Tongunema, Paragupego, Yangon Tekaduga, Yage Bade. Sia Jano Ye, Sia the Mari Pichade, Saito da Kamonwe, Sia Maito da Dochila, Saito da Tainzan, Saisan, Nana Tainzan, Nuye, Jan Chicha Mune, Jano Ye Pagani, Uli Tong Ye, Buddha Sabi Pienya, Lanya Murine, Buddha Dadana Yinje Munebe, Malila, Dushiade. Sidana Dadana Pienya, Janet, General Baragupe, Yage Bade. ျွန်တော်တို့ရဲ့အတတ်ပညာအသိပညာတွေကိုကျွန်တော်တို့ရဲ့မေတ္တာစေတနာဥဆောင်မှုနဲ့လုတ်ကင်ဆောင်ရွက်နိုင်ကြမယ်ဆိုရင်အောင်မြင်အေးချမ်းတဲ့ဘဝအောင်မြင်အေးချမ်းတဲ့မိသားစုအောင်မြင်အေးချမ်းတဲ့နိုင်ငံတော်ကိုဖန်တီးနိုင်မယ်ဆိုတာကိုကျွန်တော်ယုံကြည်ပါတယ်။နံပါတ်3ယုံကြည်တာကတော့ဆိုင်ဒေါက်တာခင်မောင်ဝင်းကမိန့်ဆိုခဲ့တဲ့ဆိုမင်းတစ်ခုဖြစ်ပါတယ်။ဆရာကြီးမိန့်ဆိုခဲ့တာကပါရဂူချမ်းဆိုတာတက္ကသိုလ်ဆရာတယောက်ရဲ့လမ်းအစလေးပဲရှိသေးတယ်။တသက်လုံးရှေ့ဆက်လျှောက်ဖို့ကိုပါရဂူချမ်းရဲ့အယူဆကိုပဲသုတဒနာစာရန်တွေဆက်ရေးနေရမယ်။ဒါနိုင်ငံတကာကပေါင်ပေါက်ခါတွေလုတ်တဲ့အလုပ်လို့ဆိုင်ဒေါက်တာခင်မောင်ဝင်းကမိန့်ဆိုခဲ့တာကိုကျွန်တော်ယုံကြည်ပါတယ်။နံပါတ်4ယုံကြည်တာကတော့တသင်္ကဗေဒသုတဒနာဆိုတာလက်တွေ့ဘဝမှာအသုံးချလို့ရတယ်ဆိုတာကျွန်တော်ယုံကြည်ပါတယ်။အခုကျွန်တော်ဂျပန်နိုင်ငံယုကကုတက်တိုမှာလက်ရှိလုပ်နေတဲ့သုတဒနာကမိမိစေတနာကိုမိမိသိမြင်မှုနဲ့သူတစ်ပါးပေါ်မှာထားရှိအပ်တဲ့မေတ္တာစေတနာတသနာပညာကိုဗုဒ္ဓစာပေရည်ကျင်းမှုရှုထောင့်အမြင်မှတဆင့်လေ့လာတဲ့သုတဒနာဖြစ်ပါတယ်။မိမိစေတနာမိမိသိမြင်ခြင်းကဉာဏ်နဥဒ္ဓပါတိဆိုတဲ့ enlightenment ဉာဏ်အလင်းကိုမိမိရစေနိုင်ပါတယ်သူတော်ဘာအပေါ်တန်ရှင်းတဲ့မေတ္တာစေတနာထားပြီးဆောင်ရွက်ပေးခြင်းဆိုတာမိမိရရှိထားတဲ့ဉာဏ်အလင်းကိုလက်တွေ့ဘဝမှာအသုံးချတဲ့ပညာ wisdom ဖြစ်တယ်လို့ကျွန်တော်ယုံကြည်ပါတယ်ဒီယုံကြည်ချက်ကိုကျွန်တော်သုတေသနစာရန်ပြုစုနေတာဖြစ်ပါတယ်ကျေးဇူးတင်ပါတယ်
အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ်။
မမိုးဖြူစီစဉ်တင်ဆက်ခဲ့တဲ့သူယုံကြည်ရာစီစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင် VOA ရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲအစီအစဉ်တွေအဆုံးမသက်ခင်မှာတော့နောက်ဆုံးရသတင်းကျဉ်းချုပ်ကိုမဆုမြတ်မွန်ကတလှည့်ကြီးညာပေးပါမယ်ရှင
်အမေရိကန်ပြည်ထောင်စုနဲ့မက္ကဆီကိုနိုင်ငံသားမှလူဝင်မှုကြီးကြပ်ရေးနဲ့လုံခြုံရေးဆိုင်ရာနောက်ထပ်သဘောတူညီမှုကိုလက်မှတ်ထိုးခဲ့တယ်လို့သမ္မတဒေါ်နယ်ထရမ့်ကဒီကနေ့ပြောကြားလိုက်ပါတယ်။အင်မတန်အရေးကြီးတဲ့သဘောတူညီမှုဖြစ်တယ်လို့သမ္မတကဖော်ပြပြောဆိုပေမဲ့သဘောတူညီချက်အသေးစိတ်ကိုတော့ထုတ်ပြန်ခြင်းမရှိပါဘူး။အမေရိကန်ဘက်ကနှစ်ပေါင်းများစွာတည်းကတောင်းဆိုနေတဲ့အချက်တွေကိုမက္ကဆီကိုနဲ့သဘောတူနိုင်ခဲ့တယ်လို့သမ္မတကပြောကြားခဲ့တာပါ။ဗြိတိန်နိုင်ငံမှာတော့ယာရုကနေဆင်းပေးခဲ့တဲ့ဝန်ကြီးချုပ်ထရီဆာမေနီယာမှာအစားထိုးတာဝန်ယူမဲ့ခေါင်းဆောင်တစ်ရွေးချယ်တဲ့လုပ်ငန်းစဉ်တွေကိုဒီကနေ့စတင်ပါတယ်။ Conservative Party ခေါင်းဆောင်တာဝန်ကနေဂျွန်လ9ရက်နေ့ကထွက်သွားခဲ့တဲ့ဝင်ကြီးချုပ်ဟောင်းမေးရဲ့နေရာမှာတာဝန်ယူဖို့ပါတီခေါင်းဆောင်လောင်းရွေးပွဲမှာလက်ရှိနိုင်ငံခြားရေးဝန်ကြီးဂျယ်ရမီဟန့်နိုင်ငံခြားရေးဝန်ကြီးဟောင်းဘောရစ်ဂျွန်ဆန်တို့အပါအဝင် Conservative Party အမတ်10ယောက်ထံမှနေဝင်ရောက်ရှင်းပြနေကြပါတယ်။ Haiti နိုင်ငံ Port-au-Prince မြို့တော်မှာတနင်္ဂနွေနေ့ကအစိုးရစန့်ကျင်ဆန္ဒပြသူတွေအပေါ်ရဲကပစ်ခတ်မှုကြောင့်တယောက်ထံမှနေသေဆုံးခဲ့ပြီးတဲ့နောက်မြို့တော်ထဲမှာထိတ်လန့်နေကြပါတယ်။အခရီးလိုက်စားမှုကြောင့်သမရယာဒုကနေဆင်းပေးဖို့တောင်းဆိုပြီးထောင်ထဲချီတဲ့ဆန္ဒပြသူတွေဟာလမ်းတွေကိုပိတ်ဆို့ဆန္ဒပြခဲ့ကြတဲ့အတွက်တနင်္ဂနွေနေ့ကမြို့တော်တစ်ခုလုံးအသွာလာရရပ်ဆိုင်ခဲ့ပါတယ်။အိန္ဒိယနိုင်ငံမှာအသက်၈နှစ်အရွယ်မွတ်စလင်မိန်းကလေးတစ်ယောက်ကိုမဒိန်ချစ်တန့်ဖြတ်ခဲ့မှုနဲ့လူ၆ယောက်ကိုအပြစ်ရှိတယ်လို့တရားရုံးတစ်ခုကအမိန့်ချလိုက်ပါတယ်။ပြီးခဲ့တဲ့နှစ် January လကမိန်းကလေးငယ်ကိုဖမ်းဆီးပြီးဝိုင်းမဒိန်ချစ်တန့်ဖြတ်ခဲ့သူတွေက၃ယောက်ကိုထောင်ဒဏ်တသက်စီချမှတ်ပါတယ်။တပ်တည်အထောက်အထားတွေကိုဖျောက်ဖျက်ဖို့ကြိုးစားမှုနဲ့နောက်ထပ်၃ယောက်ကိုလည်းထောင်ဒဏ်၅နှစ်စီချမှတ်ခဲ့ပါတယ်။ဒီအမှုမှာပါဝင်သူနောက်တစ်ယောက်ကိုတော့အဖြစ်ကလွတ်ပေးခဲ့ပြီးအသက်မပြည့်သေးသူတစ်ယောက်ကိုတော့တရားအမှုစစ်ဆေးမှာဖြစ်ပါတယ်
။သတင်းချင်းချုပ်ကိုမတ်စုမြတ်မွန်ကကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်။အစီအစဉ်ထုတ်လွှင့်ရမှုကကိုဇော်ဝင်းလိုင်ဖြစ်ပါတယ်။စပန်းဆရာအသက်ဖန်းအင်ဂျင်နီယာကတော့ Zubil Etaris ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။တော်တာရှင်နေအားလုံးရှင်လန်းချမ်းမြေ့တဲ့အကောင်းသောညချမ်းဖြစ်ကြပါစေရှင်။
This program has come to you from the Voice of America, Washington.
Welcome to the